Welcome to the Voice of America in Burmese.
မင်္ဂလာနေ့စမှာတော်တာရှင်များရှင် VR Reagan တန်ကနေ2025ခုနှစ် February 5ရက်ပို့တဘူးညပိုင်း VR မြန်မာပိုင်းစစ်စင်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်Your radio season ကို line to meter 1925နဲ့30အပြင် line lab meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက် season တွေကိုတော့ကျွန်မအလေးမှာကအစီအစဉ်မှုဖြစ်တောင်းရေးတင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာညစမှာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Palestine ဒေသဂါဇာကို American ကပိုင်ဆိုင်လို့ကြောင်းသမ္မတ Trump ကပြောပါတယ်။တရုတ်နဲ့ Hong Kong က American နိုင်ငံတဲ့ပို့တဲ့ parcel တွေကိုယာယီရဆိုင်းထားလိုက်ပါတယ်။မြန်မာဘက်ချမ်းက online ရာဇဝတ်ဂိုင်းတွေကိုပေးနေတဲ့အလျက်စင်ပြီးထိုင်းကဒီကနေ့စဖြတ်လိုက်ပါပြီ။ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့အလိမ္မာနဲ့ပဲအတူတင်ပြပေးကြမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြပချက်တွေကိုတင်ဆက်ပေးသွားပါမယ်။အခုညပိုင်းနားဆင်ရမယ့်နေရာတော့ထိုင်းနိုင်ငံရဲ့လျှက်စင်ပြီးဖြတ်တောက်မှုကြောင့်မြန်မာနယ်စပ်မြို့တွေမှာအခက်ကြုံနေကြရပါတယ်။
မြန်မာစံတော်ချိန်၈နာရီခွဲဆိုပြက်သွားပြီဖြတ်လိုက်ပြီစီပါခက်မယ်ဆိုတဲ့အတွက်ကြောင့်ပေါ့မိဖြန်ရင်တော့အကုန်က73ရမှာဘူးသူကတက်စီကိုဝယ်ကြတာအတိုင်းတော့ကအဲ့လိုစီတီတန်းနေကြတယ်
ဒါကြီးလေးဒေတာကံပြောပြသွားတာပါဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီတရင်နဲ့အတူမကွေးတိုင်းနဲ့ရှမ်းပြည်မြောက်ပိုင်းဘက်ကစီရီနောက်ဆုံးရအခြေအနေအပအဝင်ရခိုင်ပြည်နယ်ဘက်ကအခြေအနေဒီလိုနောက်ဆုံးရသတင်းပြပွဲချက်တွေကိုလည်းနားဆင်ရမှာပါဒါအပြင်ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအယ်ဒီတာနဲ့ဆွေးနွေးကန်လူငယ်တွေအတွက်ကြံစီအစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍဆရာရဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါဒီလိုအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခင်မှာတော့အခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝေးလိုက်နဲ့အတူပြောပြပေးပါမရှင်
CEP ဒီပခါရဖြစ်နေတဲ့ဂါဇာကမ်းမြောင်ကိုအမေရိကန်ကပိုင်ဆိုင်လို့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်စစ်ပွဲတွေကြားပိတ်မိနေကြတဲ့ဂါဇာဒေသကပါလက်စတိုင်းတွေကိုအင်းနီချင်းဂျော်ဒန်နဲ့အီဂျစ်နိုင်ငံတို့ကိုပြောင်းရွှေ့နေရာချထားဖို့အရင်ကပြောခဲ့တဲ့စကားနဲ့ကြော်လွန်ပြီးတော့အခုလိုပြောဆိုလိုက်တာဖြစ်ပါတယ
် The US will take over the Gaza Strip and we will do a job with it too.
အမေရိကန်ကဂါဇာကမ်းမြောင်ကိုထိန်းချုပ်ပြီးကောင်းမွန်လာအောင်လှုပ်ဆောင်သွားပါမယ်။အဲဒီမှာရှိနေတဲ့မပေါက်ကွဲသေးတဲ့ဘုံတွေနဲ့တခြားအန္တရာယ်ရှိတဲ့လက်နက်တွေကိုဖယ်ရှားပေးပါမယ်။ပျက်စီးနေတဲ့အဆောက်အုံအကျိုးအဆတွေကိုလည်းဖယ်ရှားပေးပါမယ်။မရေတွက်နိုင်တဲ့လူတွေအလုအကံရအောင်ဆောင်ရွက်ပေးပါမယ်။အဲဒီမှာရှိနေတဲ့လူတွေအတွက်အိမ်တွေလည်းစောက်ပေးပါမယ်လို့သမ္မတထရမ့်ကပြောသွားတာပါ။ဂါဇာကမ်းမြောင်ကိုအမေရိကန်ကထိန်းချုပ်ပြီးတာဝန်ယူလို့ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ညာမင်နေတန်ယာဟုနဲ့မနေ့ဖေဖော်ဝါရီလ4ရက်နေ့ကအင်ဗျူရောမှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါဂါဇာကိုအရှိအလေပိုင်းဒေသရဲ့အပန်းဖြေဒေသအဖြစ်ပြောင်းလဲပစ်လို့ရတယ်လို့လည်းသမ္မတထရန့်ကပြောပါတယ်အစ္စရေးနဲ့ဟာမတ်စ်အဖွဲ့အစည်းရရှိခဲ့တဲ့ယာယီအပြစ်ခတ်ရဆဲရေးသဘောတူညီချက်အရဂါဇာဒေသခံတွေကိုအစ္စရေးကနေရပ်ပြန်ခွင့်ပြုလိုက်တဲ့အတွက်လွန်ခဲ့တဲ့ရက်ပိုင်းအတွင်းမှာဒေသခံတွေဂါဇာကမ်းမြောင်မြောက်ပိုင်းသူတို့နေအိမ်တွေရှိရာကိုပြန်လာနေကြပါတယ်ဒီအချိန်မှာသမ္မတထရန့်ကဂါဇာကိုအမေရိကန်ကပိုင်ဆိုင်လို့ရတယ်ဆိုတဲ့ပြောဆိုလိုက်တဲ့အပေါ်ဂါဇာဒေသခံတွေအပြင်အမေရိကန်ရဲ့မဟာမိတ်တွေဖြစ်ကြတဲ့ပြင်သစ်စပိန်နဲ့ဗြိတိန်တို့အပြင်ဘရာဇီးနဲ့တရုတ်နိုင်ငံတို့ကလည်းကန့်ကွက်ကြပါတယ်အမေရိကန်ရဲ့ပြိုင်ဘက်ရုရှားကတော့ဂါဇာကိစ္စနဲ့ပတ်သက်လို့အစ္စရေးပါလက်စတိုင်းနှစ်နိုင်ငံရှင်တွဲနေထိုင်ရေးမှုကိုပဲဆက်လက်ထောက်ခံကြောင်းပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံနဲ့ဟောင်ကောင်ကအမေရိကန်နိုင်ငံနဲ့ပို့တဲ့ပါဆယ်ချုပ်တွေကိုအင်္ဂါနေ့ကစပြီးတော့ယာယီရပ်ဆိုင်းထားလိုက်တယ်လို့အမေရိကန်အစိုးရစာတိုက်ဝန်ဆောင်မှုလုပ်ငန်း USPS ကပြောလိုက်ပါတယ်။တရုတ်သွင်းကုန်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတဆယ်ရာခိုင်နှုန်းအခွန်တိုးကောက်အပြီးအခုလိုပိတ်ပင်လိုက်တာပါ။အဲ့ဒီအတွက်လည်းအမေရိကန်စားသုံးသူတွေအတွက်တရုတ်နိုင်ငံမှာထုတ်လုပ်တဲ့ကုန်ပစ္စည်းဈေးတွေတက်သွားနိုင်တာပါ။သွင်းကုန်ခွန်25ရာခိုင်နှုန်းတိုးကောက်ခံရမယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတော့အမေရိကန်နဲ့ညှိနှိုင်းပြီးတော့သွင်းကုန်ခွန်တိုးကောက်မဲ့ကိစ္စကိုတလတာဆိုင်ငံ့ထားပါတယ်။အခုလိုအမေရိကန်စားတိုက်ကပိတ်ပင်မှုကြောင့်တရုတ်အွန်လိုင်းဈေးရောင်းတဲ့ကုမ္ပဏီတွေဖြစ်တဲ့တက်မူးနဲ့ရှိုင်းလိုကုမ္ပဏီတွေကိုထိခိုက်နိုင်ပြီးတော့ဒီကုမ္ပဏီတွေဟာအခုနောက်ပိုင်းနှစ်ပိုင်းအတွင်းတရုတ်နိုင်ငံကဈေးသက်သာတဲ့အဝတ်အစားတွေနဲ့ပစ္စည်းတွေကိုအမေရိကန်စားသုံးသူတွေစီကိုတိုက်ရိုက်ရောင်းချနေတာပါဒီကုမ္ပဏီတွေဟာဒေါ်လာ800အောက်တန်ဖိုးရှိတဲ့ပစ္စည်းတွေကိုအခွန်ကင်းလွတ်ခွင့်ပေးထားတဲ့စည်းကမ်းကိုအသုံးပြုပြီးတော့ကုန်ကျစရိတ်သက်သာအောင်ပစ္စည်းတွေကိုတရုတ်နိုင်ငံကနေအမေရိကန်စားတိုက်ဝန်ဆောင်မှုကိုတုံးပြီးတော့စားသုံးသူတွေထံတိုက်ရိုက်ပို့နေတာပါရှင်
ကမ္ဘာလုံးဆိုင်ရာစင်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းရဲ့အတွက် EU ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်လို့ကြောင်းတရုတ်နိုင်ငံရဲ့ဌာနကပြောပါတယ်။ကမ္ဘာစီးပွားရေးအကြီးဆုံးအမေရိကန်နိုင်ငံက EU ရဲ့သွင်းကုန်အခွန်တွေကိုတိုးမြင့်ကောက်ခံမယ်လို့ချင်းချောက်ပြောဆိုမှုတွေထွက်ပေါ်နေချိန်မှာတရုတ်အစိုးရရဲ့ EU အပေါ်ကမ်းလှမ်းချက်တွေထွက်ပေါ်လာတာပါ။ EU နဲ့ပူးပေါင်းဆောင်ရွက်မှုအပေါ်တရုတ်နိုင်ငံကအလေးထားပြီးယုံကြည်အားထားရတဲ့လက်တွဲပေါ်ဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလင်ကျန်းကပြောပါတယ်။အမေရိကန်က EU အပေါ်တွင်းကုန်အခွန်တိုးမြှင့်ကောက်ခံမဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့အများဆုံးတွေ့ဆုံဆွေးနွေးလို့ကြောင်း EU ကုန်သွယ်ရေးဆိုင်ရာအကြီးအကဲကမနေ့ဖေဖော်ဝါရီလ၄ရက်နေ့မှာပြောပါတယ်။အမေရိကန်နဲ့ဆွေးနွေးမှုတွေဟာခက်ခဲလိမ့်မယ်လို့EU ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယွန်ကလည်းပြောပါတယ်အမေရိကန်ရဲ့အခွန်တိုးကောက်မဲ့အကြောင်းချေချောက်ပြောဆိုမှုတွေထွက်လာတဲ့အတွက်တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးကိုမလိုလားတဲ့ကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယွန်လို့ပုဂ္ဂိုလ်ကတောင်းသဘောထားအနေငယ်ပြောပြောင်းလာပြီးတရုတ်နဲ့ဆက်ဆံရေးအပေါ်ပြန်လည်တုံ့တက်လို့ကြောင်းပြောဆိုလာပါတယ်တရုတ်နဲ့ဆက်ဆံရေးမှာထိတ်တန့်ရင်ဆိုင်ရမယ့်ကိစ္စရပ်တွေကိုရှောင်ရှားပြီးနှစ်ဖက်အကျိုးဖြစ်ထွန်းစေရေးအတွက်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်တွေရအောင်လှုပ်ဆောင်တင်ကြောင်းကော်မရှင်ဥက္ကဋ္ဌကပြောပါတယ်ဒါပေမဲ့ဘလို့သဘောတူညီချက်တွေဖြစ်မယ်ဆိုတဲ့အသေးစိတ်ကိုတော့သူကပြောဆိုခြင်းမရှိပါဘူးခင်ဗျာ
ရုရှားနိုင်ငံခရက်စ်နိုဒါဒေတာကရင်းနှံတူလောင်ရုံတစ်ခုကိုယူကရိန်းက drone နဲ့တိုက်ခတ်မှုကြောင့်မီးလောင်မှုဖြစ်ပွားခဲ့ပြီးတော့ဒေတာခံအုပ်ချုပ်ရေးမှူးကဒီကနေ့ပဲပြောပါတယ်ပျက်စီးသွားတဲ့ drone ရင်ရဲ့အပျက်စီးအပိုင်းစာတွေကြောင့် Novomenskaya ကျေးရွာမှာမီးလောင်မှုဖြစ်ပွားခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူမရှိဘူးလို့လည်းKrasnodar data အုပ်ချုပ်ရေးမှူးကပြောပါတယ်။ Kars data မှာ Ukraine ရဲ့အဝေးထိန် drone နှစ်စင်းနဲ့ Belgorod data မှာနောက်ထပ်နှစ်စင်းတို့ကိုပစ်ချခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။ Kars တာဝန်ရှိသူတွေကတော့အစအဦးတစ်ခုပျက်စီးခဲ့ကြောင်းပြောပေမဲ့ထိခိုက်သေးဆုံးမှုမရှိဘူးလို့လည်းပြောပါတယ်။ Ukraine တပ်ဖွဲ့ကညာဘက်တိုက်ခတ်မှုမှာသုံးခဲ့တဲ့ drone 140စင်းအနက်58စင်းကိုပစ်ချခဲ့တယ်လို့ Ukraine စစ်တပ်ကပြောပါတယ်။Charkasy နဲ့ Chernihiv ဒေသတွေအပအဝင်ဒေသတချို့မှာလည်းကြားဖြတ်ဟန်တာမှုတွေလုပ်ခဲ့တာပါနိုင်ငံတကာအမှုပြုစွမ်းရည်အေဂျင်စီအကြီးအကဲ Rafael Grossi ကတော့ယူကရိန်းရဲ့မဟာဓာတ်အားလိုင်းဒါမှမဟုတ်ဓာတ်အားခွဲရုံးတွေကိုရုရှားကတိုက်ခတ်ခြင်းဟာထောက်ပံ့ရေးအားနှောက်ယှက်နိုင်ပြီးတော့နျူကလ িয়ার မတော်တဆမှုအန္တရာယ်ဖြစ်နိုင်ကြောင်းအင်္ဂါနေ့ကသတိပေးခဲ့ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15653ည၊လိုက်ဒိုမီတာ25 kHz 11803ည၊လိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
VOA American တန်ကနေဗိုလ်ထုနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံနယ်စပ်မြို့တချို့ကိုလျှက်စီမီအင်တာနက်နဲ့ဆက်သုံးစီတင်ပို့မှုတွေကိုထိုင်းနိုင်ငံကဒီကနေ့ပဲစတင်ဖြတ်တောက်လိုက်ပါပြီ။မြန်မာနိုင်ငံအခြေဆက်တရုတ်နိုင်ငံသားတွေထိန်းချုပ်ထားတဲ့ကြားဖြန့် online လိန်လယ်ဂိုင်းတွေမှာအလုပ်လုပ်ဖို့ထိုင်းနိုင်ငံကတဆင့်လူကုန်ကူးခံရတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်လာအပြီးမှာထိုင်းဘက်ကဒီကနေ့ဖေဖော်ဝါရီ5ရက်မနေ့9နာရီကစလို့ဖြတ်တောက်လိုက်တာဖြစ်ပါတယ
်။မီးစညာလည်းဝန်ကြီးเราตัดไฟไปแล้วนะครับอุปสรรค
ဒီကနေ့ကစပြီးမိဖြတ်လိုက်ပါပြီမိမရတော့တာကြောင့်အခက်အခဲတွေတွေ့နိုင်ပေမဲ့လည်းတရားမဝင်လုပ်ငန်းတွေမှာပါဝင်နေတဲ့ဆိုပြီးထိုင်းနိုင်ငံပေါ်အပြစ်တင်လို့မရတော့ပါဘူးသူတို့အနေနဲ့လျှက်စင်မီကိုတခြားနေရာကပဲဖြစ်ဖြစ်ကိုပိုင်ထုတ်လုပ်တာပဲဖြစ်ဖြစ်နီးလန်းရှာနိုင်ပါတယ်ထိုင်းလုံခြုံရေးကောင်စီကညွှန်ကြားထားတဲ့အထက်မှာ73စီနဲ့အင်တာနက်ဖြတ်ဖို့လည်းပါဝင်ပါတယ်ဒါကြောင့်အခုချိန်ကစပြီးဖြစ်တဲ့ပြဿနာတွေမှာထိုင်းအနေနဲ့ပါဝင်ပတ်သက်တာမျိုးရှိတော့မှာမဟုတ်ပါဘူးလို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်သူပြည်ထောင်ဝန်ကြီးအနုတင်ချံဝီရာကူကပြောသွားတာပါဘန်ကောက်မြို့ကထိုင်းနိုင်ငံလျှက်စစ်ပေးဝေးဌာနရုံးချုပ်ကနေလျှက်စစ်မီးဖြတ်တောက်တဲ့လုပ်ငန်းကိုကြီးကြပ်ကြီးစုစဉ်ဝန်ကြီးချံဝီတာကူကပြောလိုက်တာဖြစ်ပါတယ်မြန်မာဘက်ချမ်းမြဝတီနဲ့ထိုင်းမြန်မာချစ်ကြည်တရားအမတ်နှစ်ဒေတာဖျားသုံးစုတာချီလိတ်နဲ့ထိုင်းမြန်မာချစ်ကြည်တရားအမတ်တစ်ဒေတာတွေမှာလျှက်စစ်မီးဖြတ်တောက်လိုက်တာဖြစ်ပါတယ်73စီပါဖြတ်တောက်မှာကြောင့်ဒေတာကနေဟာ73စီလဲချုပ်တင်စုဆောင်နေကြပါတယ်တချီလေးမြို့မှာတော့လာအိုကလျက်စင်မီနဲ့အစားထိုးဖို့ပြင်ဆင်နေကြတယ်လို့ဒေတာရင်းသတင်းတွေမှာရေးသားဖော်ပြပါတယ်။ကြားပြန့်လုပ်ငန်းအခြေဆိုင်ရာရွှေကုတ်ကိုဒေတာကိုစစ်ကောင်စီလက်အောက်ခံအရင်က BGF ခေါင်းဆောင်စောချစ်သူကထိန်းချုပ်ထားတာဖြစ်ပြီးအဲ့ဒီကြားပြန့်လုပ်ငန်းတွေမှာအလုပ်လုပ်ကင်ဖို့တရုတ်နိုင်ငံသားအများအပြားအပါအဝင်နိုင်ငံအတော်များများကနိုင်ငံသားတွေလူမောင်ခုကူးခံကြရပါတယ်။အဲ့ဒီမောင်ခုကူးခံရသူအများအပြားဟာထိုင်းနိုင်ငံကတဆင့်ရောက်ရှိလာကြတာဖြစ်ပြီးကြားဖြန့်လုပ်ငန်းသုံးလျက်စစ်မီအင်တာနက်ကိုလည်းထိုင်းကရရှိနေတာဖြစ်ပါတယ်။အွန်လိုင်းကနေလိမ်လည်တဲ့လုပ်ငန်းကဒေါ်လာဘီလီယံနဲ့ချီရရှိနေတယ်လို့ကုလသမဂ္ဂကလည်းပြောဆိုထားပါတယ်ခင်ဗျာ
ရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရိပ်သာလန်ကအမွေဆိုင်အငင်းပွားမှုရှိနေတဲ့ဒေါက်ဆန်းစုကြည်ရဲ့ချက်အမှတ်54ကိုဒီကနေ့မှတတိယအကြိမ်လေလံတင်ရောက်ချပေမဲ့ဝယ်ယူသူမရှိခဲ့ပဲနဲ့လေလံပွဲမအောင်မြင်ပြီးဆုံးခဲ့ပါတယ်ကမာရွတ်တရားရုံးဆုံးဖြတ်ချက်အရဒီကနေ့ February 5ရက်နေ့မှာလေလံကြံခင်းစီကြက်ငွေ298ဘီလီယံနဲ့တတိယအကြိမ်မြောက်လေလံဆွဲဖို့ခွင့်ပြုခဲ့တာဖြစ်ပါတယ်။အိမ်နဲ့ခြံကို2024ခုနှစ် March 20ရက်နေ့မှာကြက်ငွေ315ဘီလီယံနဲ့ပထမအကြိမ် August 15ရက်နေ့မှာကြက်ငွေ300ဘီလီယံနဲ့ဒုတိယအကြိမ်ဒီကနေ့မှာတတိယအကြိမ်လေလံတင်ခဲ့ပေမဲ့ဝယ်ယူသူမရှိတာကြောင့်လေလံပွဲမအောင်မြင်ခဲ့ပါဘူး။ဒေါန်ဆန်းစုကြည်ရဲ့ရှင်းနေအဖွဲကတော့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးတာ။ဒေါန်ဆန်းစုကြည်မသိရှိသေးပဲလေလံဆွဲခွင့်ပေးတဲ့အပေါ်ဥပဒေနဲ့မညီညွတ်ဘူးဆိုပြီးတော့တရားရုံးမှာကန့်ကွက်မှုတွေတောက်လျှောက်လှုပ်လာပေမဲ့တရားရုံးဘက်ကထည့်သွင်းစစ်ဆေးပေးခြင်းမရှိခဲ့ပါဘူး။အမှုနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးမှုတွေလုပ်ရမှာကြောင့်ဒေါန်ဆန်းစုကြည်နဲ့လူချင်းတွေ့ခွင့်ရဖို့ရှင်းနေအဖွဲကစစ်ကောင်စီကိုအကြင်ကျင်တရားဝင်စာတင်တောင်းဆိုထားပေမဲ့ဒီကနေ့အထိတွေ့ခွင့်မရသေးဘူးလို့လည်းရှင်းနေအဖွဲ့နဲ့နှီးစပ်သူတွေကပြောပါရယ်ရန်ကုန်မြို့ချမ်းမတ်54တက္ကသိုလ်ရိပ်သာလန်နေအိမ်မှာဒေါန်ဆန်းစုကြည်အဲ့ဒီနေအိမ်ထဲမှာပဲနှစ်ရှည်အစဲကျုပ်ချခံခဲ့ရဘူးတို့လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘက်ကီမွန်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားအမေရိကန်နိုင်ငံသားရင်းဝင်ကြီးဟောင်းဟီလရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့သမိုင်းဝင်တွေ့ဆုံခဲ့ကြတဲ့အနေအထားဖြစ်ပါရယ်ရှင်
ဖိလစ်ပိုင်ဒုတိယသမ္မတဆေရာဒူတာတေကိုအရေးယူဖို့ဖိလစ်ပိုင်အောက်လွှတ်တော်ကဒီကနေ့ပုတ်ထုံးနေ့မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်သမ္မတနဲ့သဘောထားကွဲပြားမှုတွေအကြီးအကျယ်ဖြစ်ပေါ်ခဲ့တဲ့ဒုသမ္မတကိုယာရုကဖယ်ရှားဖို့အထိဖြစ်လာမဲ့အထက်လွှတ်တော်ကြားနာစစ်ဆေးမှုတွေဖြစ်လာဖို့လမ်းကြောင်းပွင့်သွားပြီဖြစ်ပါတယ်။အချက်အလက်အသေးစိတ်ကိုမသိရသေးပေမဲ့သမ္မတဖာဒီနန်မာကော့စ်ကိုလောက်ကျန်တပ်ဖြတ်ဖို့ကြံစီမှုပြည်သူပိုင်ဗန်နငွေဒေါ်လာတန်းနဲ့ချီအလွဲ3000လောက်ခွင့်မှုတွေအပါအဝင်ပြီးခဲ့တဲ့ဒီဇင်ဘာလကဆွဆွဲချက်3ခုနဲ့တိုင်ကြားခဲ့ပြီးတဲ့နောက်အခုလိုအောက်လွတ်တော်ကမဲခွဲဆုံးဖြတ်လိုက်တာပါအောက်လွတ်တော်အမှတ်215ရောက်ရှိတဲ့ထက်ကသုံးပုံတစ်ပုံကတင်သွင်းလာတဲ့အတွက်သမ္မတကိုတရားစွဲဆမဲ့အဆိုအတည်ပြုကြောင်းအောက်လွတ်တော်ဥက္ကဋ္ဌကလွတ်တော်မှာကြေညာခဲ့ပါတယ်ခင်ဗျာ
ဆူရီနိုင်ငံရဲ့တက်ကြီးပညာရေးစင်တာတစ်ခုမှာအင်္ဂါနေ့ကဖြစ်ခဲ့တဲ့အစုလိုက်အပြုံလိုက်ပြစ်ခတ်ခံရမှုဟာအယူဝါဒဆွဲနဲ့အခြေခံကျူးလွန်ခဲ့တာမဟုတ်ကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်ဆူရီနိုင်ငံမှာလူအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့လူမှုမီဒီယာမှာသတင်းမှားတွေပြန့်နှံ့နေတဲ့အတွက်အခုလိုသတိပေးလိုက်တာလည်းဖြစ်ပါတယ်ဆူရီနိုင်ငံမှာအကြောင်းတွေနဲ့ရွှေပြောင်းနေထိုင်သူတွေအတွက်တက်ကြီးပညာရေးစင်တာတွေကိုရေဘူးရအဖြစ်ချိန်ချောက်တာမျိုးမရှိကြောင်းလည်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူရည်တသိန်းကျော်ရှိတဲ့ Orebro မြို့မှာရှိတဲ့ Risparska ကျောင်းပြစ်ခတ်မှုမှာအနည်းဆုံးလူ11ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့တာပါရှင်နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်လိုက်တဲ့အတူကျွန်မအလေးမာတို့ကပြောပြပေးခဲ့တာပါအခုအစားပြီးတော့နောက်ဆုံးရသတင်းပြပုစရတွေကိုဇက်တိုက်တင်ဆက်ပေးသွားပါမှာအရင်ဆုံးတော့ထိုင်းနိုင်ငံလျှက်စင်ပြီးဖြတ်တောက်မှုကြောင့်မြန်မာနယ်စပ်မြို့တွေမှာအခက်ကြုံနေကြရတဲ့အခြေအနေကိုစပြီးတော့ပြောပြပေးကြပါမယ်မြန်မာနိုင်ငံနယ်စပ်မှာအခြေစိုက်ပြီးတော့အွန်လိုင်းကနေငွေစည်းလိမ်လည်တဲ့ကြားဖြတ်လုပ်ငန်းတွေကိုနှိမ်နင်းဖို့ဆိုပြီးတော့ထိုင်းဆိုရကနယ်စပ်မြို့တချို့မှာလျှက်စင်ပြီးပေးနေတာကိုဒီကနေ့ကစပြီးတော့ဖြတ်တောက်လိုက်ပါတယ်မြန်မာနိုင်ငံနယ်စပ်မြို့တာချီလိမ်မှာတော့ဒီကနေ့မနက်လျှက်စင်ပြီးဖြတ်တောက်ခံရပြီးတော့73စီပါဖြတ်တောက်တော့မယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်ဒေသခံတွေဟာစီဆိုင်တွေမှာတန်းစီပြီးတော့ဝယ်ယူနေကြရပါတယ်။လျှက်စင်မီဖြတ်တောက်ခံလိုက်ရတဲ့တာချီလိမ်မျိုးကနောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုမက်ခင်လေးကပြောပြပေးပါရှင်
။ဒီနေ့ဖေဖော်ဝါရီလ5ရက်နေ့မနက်အစောပိုင်းကတည်းကထိုင်းမြန်မာနယ်စပ်တာချီလိမ်မျိုးက73စီဆိုင်တွေမှာကားနဲ့ဆိုင်ကယ်တွေတန်းစီပြီးစီဝယ်ယူဖို့စောင့်ဆိုင်နေကြတဲ့အကြောင်းဒေသခံတို့ကအခုလိုပြောပါတယ်။
ဒီပါမှာတော့တောက်စီကြတာပေါ့ဆိုင်ကယ်တွေကားတွေရတော့ဘယ်ကျိုင်းဝင်လို့မရတော့ဘူးကျွန်တော်ဆိုင်ကယ်ဆိုရင်တော့ဆိုင်ကယ်တိုင်ရစ်ဖြစ်မဲ့ချက်သေးတယ်တောက်စီရတာကလည်းမတောက်စီနေတာလည်းနေတာဟိုဒီပတ်နေမှာဒီတော့ကတော့လောစတော့မတက်သေးဘူးမှရယ
်ထိုင်းကရနေတဲ့လျှက်စင်ပြီးကလည်းဒီကနေ့မနက်ကစပြီးအဖြတ်ခံလိုက်ရပြီလို့ပြောပါတယ်ထိုင်းမြန်မာနယ်စပ်မှာအွန်လိုင်းကနေငွေကြေးလိမ်လည်တဲ့ကြားဖြန့်လုပ်ငန်းတွေအခြေစိုက်ရာမြောက်ရီမြို့ကိုလျှက်စင်ပြီးနဲ့လောင်စာစီချက်ချင်းဖြတ်ထောက်ဖို့တိုင်းဝင်ကြီးချုပ်ကဖေဖော်ဝါရီလ4ရက်နေ့မနေ့တုန်းကပဲပြောဆိုခဲ့တာပါဒီနေ့နေဆက်ဒေတာတွေကတခုဖြစ်တဲ့တာချီလေးမြို့မှာပါမိဖြတ်ခံလိုက်ရတဲ့အတွက်ကြောင့်နောက်ဆက်တွဲအနေနဲ့73စီဖြတ်ထောက်ခံရမှာကိုစိုးရိမ်ပြီးဝေနေကြတာလို့တာချီလေးဒေတာကန်နောက်တူကပြောပါတယ
်ငလို့ကျရတော့အဲ့လိုတန်းစီနေရတာပဲဝေနေရတယ်မြို့ပြင်အပေါ်လုံးငလို့ကျဒီကတော့မရဘူးဗျလက်စီမီယာဒီမနက်၈နာရီခွဲ မြန်မာစံတော်ချင်း၈နိုင်ခွဲဆိုပြတ်သွားပြီဗျဖက်လိုက်ပြီတကင်းထွက်ထားတာစီပါခက်မယ်ဆိုတဲ့အတွက်ကြောင့်ပေါ့အဲအဲ့လိုလဲပါတယ်နောက်တစ်ခုကကျတော့မိဖြန်ရင်တော့အကုန်က73ရမှာ ਉਹ တချလေးမျိုးပါဆိုစိုက်တွေ3ရမှာဆိုတော့ကိုယ်ဆက်အတွက်ကားအတွက်သူ့ရဲ့တက်စီကိုဝယ်ကြတာဂျိုင်းတုံထိပါဖြစ်နေတယ်လို့ကြားတယ်ဂျိုင်းတုံကအဲ့လိုစီတွေတန်းနေကြတယ်လို့ကြားတယ်အပူပဲဖုံးဆက်တာ
မျိုးရင်းမျိုးပြင်နေရာတွေက73စီအယောင်ဆိုင်တွေမှာစီဝယ်ယူဖို့တန်းစီနေကြတာပါထိုင်းနိုင်ငံဘက်ကဖြတ်တောက်လိုက်မယ်ဆိုရင်လာအိုနိုင်ငံကနေရနိုင်သေးတယ်လို့လဲတာချီလိတ်မြို့ကန်တူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။မြန်မာလည်းအဲ့လိုပဲတန်းစီနေတာပါ။တကယ်တော့အဲ့လိုကြီးတော့စိုးရိမ်ကြမလို့ပါဘူး။ဒီရလူတွေကတော့ကျွန်တော်အထင်ပေါ့နော်။တစ်ဖက်မဟုတ်တစ်ဖက်ကတော့ယူဖို့ရှိလောက်ပါတယ်ဗျ။တဘောတစ်ခုပေါ့ဟိုထိုင်းကမပြေးဘူးဆိုရင်စီကိုတဘောတစ်ခုလာအိုနဲ့လည်းနီးရလေ။လာအိုကလည်းယူချင်ယူပါပါဗျ။ဟုတ်ပြောမြင်ရပါဘူးဟုတ်။
မြန်မာနိုင်ငံနဲ့နယ်စပ်အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နှင်းမှုဖိအားပေးမှုတွေရင်ဆိုင်ရပြီးတဲ့နောက်ထိုင်းဆိုရကမြာရီတာချီလိမ်နဲ့ဖိအားသုံးစုကိုပေးထားတဲ့လျှက်စင်မီတွေကိုဖေဖော်ဝါရီလ5ရက်ဒီကနေ့မနက်ကစပြီးတော့ဖြတ်တောက်လိုက်တာပါလျှက်စင်မီဖြတ်တောက်ခံလိုက်ရပြီးတဲ့နောက်73စီပြက်လက်သွားမှာကိုပါစိတ်ပူပြီးတော့တာချီလိမ်မြို့ကန်တွေက73စီကိုကြိုတင်စုဆောင်းတာတွေလုပ်နေခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်
ထိုင်းနိုင်ငံရဲ့လျှက်စင်မီဖြတ်တောက်မှုကြောင့်မြန်မာနယ်စပ်မြို့တွေမှာအခက်ကြုံနေကြတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မိုက်ခင်လေးကပြောပြပေးသွားတာပါအခုဆက်ပြီးတော့မကွေးတိုင်းဘက်ကအခြေအနေကိုလည်းတင်ပြပေးကြပါမယ်မကွေးတိုင်းပေါင်းမြို့နယ်မှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင့်လုံခြုံရေးစိုးရိမ်တဲ့ကျေးရွာသားတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ဆင်ရေးနယ်မြေအတွင်းကျေးရွာတချို့မှာမီးရှို့ဖျက်ဆီးခံရတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ပေါင်းမြူနယ်ကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင်
။မကွေးတိုင်းမြိုင်မြူနယ်တွေကအင်အား150ပါတဲ့စစ်ကောင်စီစစ်တပ်စစ်ကြောင်းဟာဖေဖော်ဝါရီ3ရက်မှာပေါင်းမြူနယ်တွေကကျေးရွာတွေကိုဝင်ရောက်လာပြီးတော့နေပြည်တော်ရှင်းလင်းရေးလုပ်နေတာပါ။စစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးအတွင်းကြောက်လုံးရွာနဲ့တနပ်ပင်စင်းကျေးရွာတို့ကိုနှစ်ရက်စတိုက်မီးရှို့သွားတယ်လို့စစ်ကောင်စီကိုလက်နက်ကင်တိုက်နေတဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်တာမရှိပေမဲ့စီရင်တင်မာနေတဲ့အနေအထားလို့ပေါက်ပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ခံကိုစစ်ကအခုလိုပြောပါတယ
်။ကြောင်လုံးရောင်မီးရှို့တယ်၊တနက်ပင်စင်းရောင်ကိုမီးရှို့တယ်၊ကြောင်လုံးရောင်ကိုဖပွားကြီးလုံးရံကြီးကမီးရှို့တာပါဗျာ။ဟိုလေးရဲ့နေရာရှို့တာဗျာ။ဟိုတနက်ပင်စင်းရောင်ဗျာ။ဟုတ်။အဲဒီဘလောက်ပါလဲဆိုတော့ကျွန်တော်တို့မသိရသေးဘူးဗျ။စစ်ရှောင်းနေရွန့်သွားတဲ့လူတွေဒီမှာရှိတဲ့ပစ္စည်းတွေလဲယူပြီးအဲ့လိုမျိုးတွေလုံနေကြတယ်။အခုလက်ရှိကတော့ဒီစစ်တောင်းကခုနကပြောတဲ့လက်ဖြန့်ထားတယ်ဗျာ။ဒီစစ်ရောင်အထိုင်ကရောင်နေတဲ့ရေးရရဲ့ခန့်မှာရှိတယ်။နောက်ပြီးတော့အဲဒီကုတ်ကိုသူ့ဒီလူစစ်ရွာနဲ့ဒီဘစကန်နဲ့ကြားနေတဲ့ကကြွားရီပေါ့သူစီတော့ဟိုမကြီးစင်ရောအဲ့လိုကြွားရီမှာတက်ဖြတ်ထားတာမျိုးတွေရှိတယ်။တီးရီကတော့မင်းမာကလက်ကွဲဖြစ်တာမျိုးကတော့အော်လိုဂျီမရှိဘူးပြန်မြင်မှာတော့
လက်ရှိပေါ့မြူနယ်တွေကိုနယ်မြေရှင်းလင်းနေတဲ့စစ်တပ်ဟာတမ101လောက်ခံတက်တွေဖြစ်ပြီးတော့ပခုတ်ကူမြိုင်ပေါ့မြူနယ်တွေကိုမကြာခဏဝင်ပြီးနယ်မြေရှင်းလင်းနေတဲ့တက်တွေဖြစ်တယ်လို့ကာကွယ်တပ်ဖွဲ့တွေဘက်ကပြောပါတယ်။ပေါ့မြူနယ်တွေကကြေးရွာဆဲရွာထက်မင်းလူကြီးတပေါင်းနီးပါးလောက်ဘေးလွတ်ရာတင်းရှောင်နေရပြီးတော့စားနပ်ခါကူညီတွေလိုအပ်နေတယ်လို့လည်းဒေသခံတူကပြောပါတယ
်။ဘယ်တော့ကြီးတော့ရောပြီးတော့အဲ့ဒါရေရဒေသခံတွေတို့တမန်တော်တို့အဲ့ဒါအကုန်လုံးရှောင်ရတာပေါ့လို့ရေမကုန်လို့ဘယ်နဲ့လဲလို့အဲ့ဒီခေပင်းကြီးကြောင်လို့လို့အကုန်ရှောင်ရတာပေါ့လူကြီးကတော့ကျွန်တော်အဲ့ဒါရွာတဲ့ရွာကြီးတွေပဲဗျာအဲ့ဒါကိုရွာတော့ကြီးရွာဆယ်ရွာဆက်နေပါလောက်တာအနည်းကကြီးရပါမယ်လေဆက်နေပါဆက်တော့ရောလို့ဆိုတော့ဘယ်လိုမဆိုကျွန်တော်တို့လူကြီးကဒီကောင်လူကြီးတစ်ထောင်ကျော်လောက်ဆိုတော့လူကြီးတောင်းကနနာကပ်မှာတော့ဗျာဘာလို့ဆိုတော့ရွာကြီးကများတာဟိုရွာကြီးကြီးဖြစ်တာလေဒီတခါတော့ဒီဆက်နေရိတ်ခါနဲ့ချုံချုံလာပေါ့အဲ့ဒါလေးပေါ့အဓိကပေါ့
စစ်တပ်စစ်ကြောင်းနဲ့ဝေးတဲ့ကြေးရွာကဒီတခါတချို့နေရပြန်ကြပြီမဲ့အများစုဟာစစ်ကြောင်းနဲ့လွတ်ရာနေရာတွေမှာတိမ်းရှောင်နေရပါတယ်ပေါင်းမြူနယ်ထဲမှာစစ်တပ်ကမကြာခဏဆိုသလိုနေပြည်တော်ရှင်းနေတာတွေရှိပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားလို့ရှိပါတယ်ဒါပြင်ပေါင်းမြူနယ်ပေါ်မှာရှိတဲ့အစားအသောက်စည်းဝါးနဲ့အသုံးဆောင်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့ကျေးရွာတွေစီတည်ဆောင်တာမလုပ်ဖို့စစ်တပ်ကတားဆီးပိတ်ပင်ထားပါတယ်ကျေးရွာတွေကနေမြို့ပေါ်စေကူတာဖို့တွားရောက်သူတို့ချို့စစ်စင်းမေးမြန်းဖမ်းဆီးခံရတာရှိတဲ့အထိစစ်ကောင်စီတပ်တွေကတင်းကျပ်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတွေအတွက်ကျမကြီးကုသမှုမလုံလောက်တဲ့အပြင်အလောက်ကန်ရှားပါပြီးတော့ကုံစင်းနှုံကြီးမြင့်တဲ့ဒဏ်တွေကိုခံစားနေရတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
အကွေတိုင်းမှာစစ်ကောင်စီစစ်စင်ရေးကြောင့်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေကြရတဲ့တဲ့တင်ကိုကိုစီသူကပြောပြပေးခဲ့တာပါအခုတခါတော့ရှမ်းပြည်မြောက်ပိုင်းကစစ်ရေးနောက်ဆုံးရအခြေအနေကိုသတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်တိုင်းရင်သားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့တပ်အန်းတပ်မတော် DNL ထိမ့်ချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာစစ်ကောင်စီကလေကြောင်းကနေနှိမ့်စီရက်ဆက် တိုက်ခတ်နေတာကြောင့်အရက်သားတေဆုံးမှုတွေတိုးလာနေတဲ့အကြောင်းရှမ်းလူအခွင့်အရေးအဖွဲ့တွေကပြောပါတယ်။တရုတ်အစိုးရရဲ့ဂျောင်းဝင်စစ်ဆက်မှုပေးမှုနဲ့ရင်းချက်ရေးဆွေးနွေးပွဲတွေမကြခင်ဖြစ်လာနိုင်တယ်လို့အကဲခတ်တချို့ကခန့်မှန်းနေချိန်မှာပဲစီရေးအရာ PR တွေပေါ်ပေါက်နေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းကစီရေးတင်မာမှုရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမှုပြောပြပေးပါရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေဖြစ်တဲ့နောင်ချိုတီဘောကြောင်မဲမိုးမိတ်စတဲ့မြို့နယ်တွေကိုစစ်ကောင်စီဘက်ကလေကြောင်းယာဉ်အားသုံးပြီးတော့တိုက်ခိုက်နေတဲ့အတွက်တေဆုံးမှုတွေတိုးလာနေတဲ့အချိန်မှာပဲဒီလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကနှုတ်ဆက်နေတယ်ဆိုပြီးရှမ်းလူခွေအဖွဲ့ကဝေဖန်လိုက်ပါတယ်။တောင်တက်မတော် TNL နဲ့ AA အာရခတက်တော်တို့ကိုစစ်ကောင်စီနဲ့ဂျားဝင်ညှိနှိုင်းပေးဖို့တရုတ်နိုင်ငံကပြောဆိုထားပါတယ်။စစ်ကောင်စီဟာရှမ်းပြည်နယ်မြောက်ပိုင်းမှာသူ့ရဲ့အင်အားနဲ့တိုက်ခိုက်နိုင်စွမ်းကိုပြဖို့အတွက်အခုလိုမျိုးရက်စက်တိုက်ဘုံကျဲတိုက်ခိုက်နေတယ်လို့ရှမ်းလူခွေမန်နိုင်ရဲ့ပြောရေးဆိုခွင့်ရှိသူရင်းလျဲဟန်က VOA မြန်မာပိုင်းကိုပြောပါတယ်။တရုတ်နိုင်ငံဟာအလိုလိုအလိုပါစစ်ကောင်စီကိုပံ့ပိုးကူညီနေတယ်ဆိုတာကိုထင်ရှားတယ်ဆိုပြီးသူကပြောတာပါ
တရုတ်ကတော့ကတော့တဖက်ကနေငိန်ချမ်းရေးဆွေးနွေးပွဲတွေပြောတယ်ငိန်ချမ်းရေးမြန်မာပြည်ငိန်ချမ်းရေးလို့ပြောတယ်ဒါပေမဲ့တဖက်ကလည်းဒီစစ်ကောင်စီကိုလက်နက်တွေရောင်းနေရပါတော့เนาะဒီမှာတို့တက်တော့ပြမှာတွေ့ရလက်နက်တွေအများစုဒီအထူးထဖြစ်မှာတော့ဒီလို drone တွေဒီလိုပုံးနေအများစုဒီတရုတ်ကနေစစ်ကောင်စီကိုရောင်းစားထားရပါတော့တရုတ်နိုင်ငံနေနဲ့ဖြစ်နိုင်တော့ဒီလိုမျိုးမီဆာတဖက်ရေမို့တဖက်ဒီစစ်ကောင်စီကိုအားပေးနေရတယ်စစ်ကောင်စီကိုကူညီနေရတယ်ရက်တက်မှုကျွန်တော်တို့နည်းနည်းပြောချင်တယ်နောက်တစ်ခုကတော့ဒီလန်ခရီးတဲ့အခက်ခဲကတော့ကျမတို့ဟိုတက်ဆိုင်ရပါတော့ဒီဒေတာမှရှိရဒေတာဆိုင်ရာဟိုဒီနယ်မြေစုံမိုးထားတဲ့လက်နက်ကင်ဖြစ်ဖြစ်ပေါ့နော်ဒီဘသူပဲဖြစ်ဖြစ်ဒီပီတူတွေကိုဒီလိုဟိုလက်နက်ကြီးကြောင့်ထိတဲ့ပီတူတွေတောက်ခရောက်နေတဲ့ပီတူတွေကိုကုညီပေးဖို့တောင်းဆိုချင်ပါရှင့
်ပြီးခဲ့တဲ့2024ခုနှစ်ဇူလိုင်နဲ့စက်တင်ဘာ3လပတ်အတွင်းမှာနေရာနှက်တိုက်ပွဲတွေအတွင်းအရက်သား1000ကျော်တေဆုံးခဲ့ရတယ်လို့လူခွေအဖွဲ့တွေကမှတ်တမ်းတင်ထားပါတယ်အဲ့ဒီတော့အတွင်းမှာပဲတော်လန်ရေးတက်ဖွဲ့တွေဘက်ကမြို့ပေါင်း12မြို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့လည်းစစ်တမ်းတချို့ကရေးပါတယ်။အဲ့ဒီအထဲမှာရှမ်းပြည်နယ်မြောက်ပိုင်းမှာတော့တေဆုံးမှုအများဆုံးဖြစ်ခဲ့ပါတယ်။မန္တလေးနဲ့စကိုင်းမှာတော့လူပေါင်း200ဝန်းကျင်လောက်တေဆုံးခဲ့ရပါတယ်။ညံလင်းတစ်သူတေသနာအဖွဲ့ကတော့အရက်သားတေဆုံးမှုများတဲ့အထဲမှာလေကြောင်းကတိုက်ခိုက်မှုနဲ့တိုက်ပွဲတွေအတွင်းမှာလက်နက်ကြီးအသုံးပြုမှုတွေကြောင့်ဖြစ်တယ်လို့ဒီရက်ပိုင်းထုတ်ပြန်တဲ့သူတို့ရဲ့စစ်တမ်းမှာဖော်ပြပါတယ်။တရုတ်နိုင်ငံဟာသူ့အကျိုးစီးပွားအတွက်စစ်ကောင်စီဘက်ကိုဗတ်လိုက်မှုတွေရှိနေပြီးတော့တဖက်သက်ညှိနှိုင်းဆဲဆက်ဖို့ဖိအားပေးနေတယ်လို့ရှုမြင်တဲ့အကြောင်းညံလင်းတစ်သူတေသနာအဖွဲ့ကနိုင်ငံရေးနဲ့သူတေသနာအကြံပေးကိုမိုးထက်နေက VOA ကိုပြောပါတယ
်ဟိုတရုတ်အနေနဲ့ကတော့ဗျာဒီလက်ရှိရှမ်းမြောက်ဒေသအပောင်းဝင်သူတို့နဲ့ဒီနယ်စပ်မြင်းတစ်လျှောက်မှာဖြစ်နေတဲ့ဖြစ်စဉ်တွေကိုချင်းကပ်တဲ့အခါမှာနော်နိုင်ငံလူမှုအတိုင်းဝိုင်းရဲ့ဒီစီးပွားရေးတို့နော်လူမှုဘဝလုံခြုံရေးတို့ဆိုတဲ့အထိုင်တွေကနေပူဆောင်းပြီးပြောတာဟိုတွေ့ရပါတယ်တပြိုင်တည်းထဲမှာလည်းဒါစစ်တပ်ဘက်ကမဲလိုက်မှုရှိတယ်လို့လည်းကျွန်တော်တို့တော့နားလည်ပါတယ်နော်ဟိုဆိုလိုတာကဗျာဒီရှမ်းမြောက်ဒေသမှာဒီလေကြောင်းတိုက်ခိုက်မှုတွေနဲ့ဟိုပတ်သက်လို့ဒါတရုတ်ကဒါဟိုပြင်းပြင်းထန်ထန်အဲကန့်ွက်ခဲ့တာမရှိဘူးပေါ့ဗျာ။နော်ဒါပေမဲ့ဟိုဒီလိုဖြစ်လို့ဒါတရုတ်နဲ့တရုတ်ကဒါစစ်တပ်နဲ့အလိုတူအလိုပါဖြစ်တယ်လို့ပြောဖို့လေလုံလောက်တဲ့တက်တည်အထောက်ထားမရှိပါဘူး။နော်ဒါပေမဲ့ဒီလက်ရှိစစ်တပ်သုံးနေတဲ့လက်နက်တွေနော်ဤပညာတွေပေါ့ဗျာအများစုကဒါတရုတ်နိုင်ငံကနေပြီးတော့မှဒီလက်ခံရရှိထားတာဖြစ်ပါတယ်။နော်ဒီအာဏာသိမ်းပြီးနောက်ပိုင်းမှာလည်းဒီလိုဟိုလက်နက်တွေဤပညာတွေနောက်တစ်ခါဒီလေရင်ထိမ့်သိမ်းပြုရင်ထိမ့်သိမ်းရေးအတွက်ဒါလိုအပ်တဲ့နော်ဒီအစိတ်ပိုင်းနေပေါ့ဗျာဤပညာတွေဆက်လက်ပြီးလက်ခံရရှိနေတော့ဖြစ်တယ်ဆိုတာလည်းဒါဟိုသတိပြုရမှာဖြစ်တယ်ပေါ့ဗျာ
စီးပွားရေးနဲ့ငွေကြေးကိစ္စတွေမှာတရုတ်ကစစ်ကောင်စီနဲ့ဆက်ပြီးပတ်သက်နေတယ်လို့ဆိုရမှာပါဒါကြောင့်မလို့တရုတ်ဟာမြန်မာစစ်တပ်နဲ့အလိုတူအလိုပါလို့စစ်ဆွဲလို့မရရင်တော့မှစစ်တပ်ရဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့ရင်ငုံနှုတ်ပိတ်နေတာဟာစစ်ကောင်စီကိုတတ်ဆိုးရှည်စေဖို့တွန်းအားဖြစ်စေပါတယ်လို့ကိုမိုးထန်နေကဆက်ပြောပါတယ်။တကယ်တော့တရုတ်ဟာမြန်မာပြည်ငြိမ်းချမ်းရေးအတွက်အဓိကဆန္ဒရှိတာမျိုးမဟုတ်ဘဲနိုင်ငံနယ်စပ်မှာတည်ငြိမ်မှုကုန်သွယ်ရေးလမ်းကြောင်းတွေပြန်ပြီးတော့ပွင့်ဖို့နဲ့သူ့ရဲ့အကျိုးစီးပွားမထိခိုက်ဖို့ကိုပဲအဓိကထားနေတယ်ဆိုပြီးအရက်ဖတ်အဖွဲ့အစည်းတွေကဝေဖန်ပြောဆိုနေကြကြောင်းပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဘက်ကနောက်ဆုံးရအခြေအနေကိုတော့မဆူမှုကပြောပြပေးကြတာပါ။တစ်ဆက်တည်းပါပဲ။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးရအခြေအနေကိုလည်းကြည့်ကြရအောင်ပါ။စစ်ကောင်စီနဲ့အရခတ်တပ်တော် AA ကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်တွေကြောင့်အရက်သားတွေထိခိုက်ဒေဆုံဒဏ်ရာရတဲ့တဲ့တွေနေ့စဉ်လုံးလုံးထွက်နေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့က February 3ရက်နေ့ကရခိုင်တောင်ပိုင်းဂွားမြူနယ်မှာစစ်ကြံလက်နက်တစ်ခုပောက်ကွဲခဲ့တာကြောင့်ဒေသခံ3ဦးသေဆုံးပြီးတော့2ဦးဒဏ်ရာရခဲ့တာပါရခိုင်ပြည်နယ်စစ်ရေးပဋိပက္ခမှာအရက်သားထိခိုက်သေဆုံးမှုတွေအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစောမိုးကျော်ပြောပြပေးပါရှင
်မြန်မာနိုင်ငံအတွင်းစစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာမြေမြုပ်မိုင်းနဲ့ကျွန်းကြံရစ်တဲ့ပောက်ကွဲစေတတ်တဲ့စစ်လက်နက်ပစ္စည်းတွေကြောင့်ဒေသခံပြည်သူတွေမကြာခဏဆိုသလိုသေဆုံးဒဏ်ရာရတာတွေရှိနေတဲ့အကြောင်းကုလသမဂ္ဂမြေမြုံမိုင်းတာစီရဲ့အဖွဲ့ကလည်းမကြာခဏသတင်းထုတ်ပြန်လေးရှိပါတယ်။အလားတူပဲစစ်ကောင်စီနဲ့အာရခတ်တပ်တော် AA တို့အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကမြို့နယ်အတော်များများကဒေသခံတွေဟာမြေမြုံမိုင်းနဲ့စစ်ကြံပောက်ကွဲစီတတ်တဲ့စစ်လက်နက်ပစ္စည်းတွေရဲ့အန္တရာယ်ကိုကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့နှစ်ကုံပိုင်းလောက်ကလည်းဂွားမြို့နယ်ဂျိုင်ကောက်ကြီးရွာနဲ့ကလားပြင်ကြီးရွာမှာမိုင်းနေမိလို့အမျိုးသားတယောက်နဲ့အမျိုးသမီးတယောက်ခြေထောက်တစ်ဖက်စီဆုံးရှုံးခဲ့ရပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်တွေကဒေသခံတွေအတွက်အလွန်အန္တရာယ်များတဲ့မြေမြုံမိုင်းနဲ့စစ်လက်နက်ပစ္စည်းတွေကိုအလွန်အကျွံအသုံးပြုခဲ့တယ်ဆိုပြီးရခိုင်ဒေသခံလူငယ်တဦးကပြောဆိုပါတယ်။
နေမြုံမိုင်းနဲ့စစ်ကြံလဲနဲ့ NDA ကတော့ရခိုင်ပြည်မှာမကြာခဏဆိုသလိုဟောကြုံတွေ့နေရတယ်ပေါ့နော်လက်ရှိရှိလေးကြုံတွေ့နေရဆဲဖြစ်တယ်စစ်ကောက်စီနေနဲ့ပေါ့နော်ဒီမိုင်းနဲ့အမိုက်ကိုလွန်ကျွမ်းအသုံးပြုတာဒီစစ်ကြံလဲနဲ့တေကိုလွန်ကျွမ်းအသုံးပြုခဲ့တာတွေရှိရပေါ့နော်အထူးသဖြင့်ကတော့သူတို့ဟိုထိုက်ရှားခဲ့တဲ့နေရာတွေထိုက်ရှားခဲ့တဲ့ကြေးော်တွေနဲ့ဒီဟောပေါ့နော်ခုခံစစ်ပြင်ဆင်တဲ့နေရာတွေဆိုရင်ဒါဟိုမိုက်ကိုလွန်ကျွမ်းအသုံးပြုခဲ့တာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်
မြေပြင်ထိုးစစ်တွေမှာအရေးနှိမ့်ခဲ့တဲ့စစ်ကောင်စီတပ်တွေအနေနဲ့သူတို့အထိုင်ချတဲ့တပ်စခန်းတွေအနည်းမှာမြေမြုံမိုင်းတွေအများအပြားအသုံးပြုခဲ့တယ်လို့အာရခတပ်တော် AA ကသတင်းထုတ်ပြန်ပါတယ်။လက်ရှိစစ်ကောင်စီနဲ့အာရခတပ်တော် AA အကြားစီးရင်တင်းမာနေတဲ့ကြောက်ဖြူမြို့နယ်မှာမြို့ပြင်အနီးတစ်ဝိုက်ကကျေးရွာဆဲရွာကျော်လောက်မှာစစ်ကောင်စီကမြေမြုံမိုင်းတွေအသုံးပြုပြီး AA ထိုးစစ်ကိုတားဆီးဖို့ပြင်ဆင်ထားတယ်လို့ကျောက်ဖြူဒေသခံတဦးကပြောပါတယ
်။မြေနှောင်းမိုင်းတွေကိုတော့ဒီမလကျွမ်း၊ပုံတော့၊တိုင်းစိတ်ကေ၊ပြင်းဟေ၊ကလဘာ၊ကန်ဒီနှမ်းမတိန်နဲ့ဒီဆိုင်ခရွန်အဲ့ဒီရွာဖက်တွေမှာတော့တော်တော်များကြီးတွေ့ရတာရှိတယ်။ဟောနောက်ပြီးတော့နေပြီးတော့ဒီကျောက်ဖြူနဲ့ပတ်လေလေဖြစ်နေတဲ့ဒီအောင်ပြင်းဖြူမော်တို့ဒီအောင်စေတွေတို့ဂုံရှင်တို့အဲ့ဒီနေရာတွေမှာဆိုလို့ရှိရင်လည်းဒီနေဆက်တွေမှာနေပြီးတော့မြေနှောင်းမိုင်းတွေကိုအများအများထုံထတာလည်းတွေးရှိရတော့လည်းရှိတယ်။အဲဒေသခံပြည်သူတွေနေနေလည်းဒီမကြမ်းမခါထိခိုက်ဒဏ်ရာရတာတွေရှိတယ်အသက်ဆုံးရှုံးရတာတွေရှိတယ်ကြောင့်မို့နောက်ပိုင်းဆိုလို့ချင်းအဲ့ဒီနေရာတွေကိုဒေသခံတွေနေနေပြောပြီးတော့တော်ပြီးမကြည်ရတဲ့အနေထားတာတွေရှိတယ်ကိုတွေ့ရတယ်ကွယ်
။စစ်ကောင်စီအနေနဲ့အခုဒေသခံတောင်သူလယ်သမားတွေလောက်ကင်စားတောက်နေတဲ့လေယာဉ်မြေနဲ့ဥယျာဉ်ချမ်းမြေတွေမှာမြေမြုပ်မိုင်းတွေထောင်ထားတာကြောင့်ဒေသခံတွေရဲ့အလောက်ကင်အခွင့်အလမ်းတွေဆုံးရှုံးနေရတယ်လို့မကြခဏဆိုသလိုမြေမြုပ်မိုင်းနင်းမြစ်ပြီးသေဆုံးဒဏ်ရာရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ဒေသမှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့2018ခုနှစ်ကုန်ပိုင်းလောက်ကနေအခုအချိန်အထိစစ်ကြံလက်နက်ခဲယမ်းနေတဲ့မြေမြုပ်မိုင်းအန္တရာယ်တွေကိုရခိုင်ဒေသခံတွေရင်ဆိုင်နေရပါတယ်အာရခတပ်တော် AA ကရခိုင်ပြည်နယ်ကမြို့နယ်14ခုလုံးကိုသိမ်းပိုက်ထိချုပ်ပြီးမိုင်းရှင်းလင်းတာတွေလှုပ်ဆောင်နေပေမဲ့လိုအပ်ချက်တွေရှိနေသေးတယ်လို့ရခိုင်ဒေသခံတဦးကပြောပါတယ်
။ဒီစစ်ကြံလည်းနဲ့မိုင်းအန်ဒီတွေကကြာတော့ကျွန်တော်တို့ဟိုဆက်ပြီးတော့လေးကြုံလာရမယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ဟိုစိုးရိမ်စရာဖြစ်တွေ့ရတယ်ပေါ့နော်။ဆိုတော့အသိပညာပေးမှုတွေအနေနဲ့ဆိုရင်လေအရက်ဖက်ပွေးစီတွေအပြင်ကျွန်တော်တို့အရခတ်တော် A ကလေလုံနေတာရှိတယ်။ဒါပေမဲ့လို့ဒီအသိပညာပေးတာတွေမိုင်းရှင်းလေးလုံနေတာတွေကပြောမယ်ဆိုရင်လုံလောက်မှုအတိုက်အတာတစ်ခုထိမရောက်သေးဘူးအားရစရာမရှိသေးဘူးပေါ့နော်အားရစရာအားရကြည်နေစရာမရှိသေးဘူးဆက်ပြီးတော့ဒီကပို့ပြီးတော့လုံနိုင်ရမယ့်အနေအထားမျိုးကျွန်တော်တို့ဟိုပြောလိုက်ရတယ်ပေါ့နော်ဒီထဲမှာကအများကြီးလုံလာရအောင်မယ်ဒီအရာတွေကိုဟိုလုံနိုင်ဖို့အတွက်လေဟိုဖက်ကအကူအညီပံ့ပိုးမှုတွေလိုအပ်တယ်ပေါ့နော်
ကုလသမဂ္ဂကလင်းမြရန်ပုံငွေအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့2024ခုနှစ် January လကနေ September လအထိကောက်ယူထားတဲ့စီးရင်တွေအရမြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့ပေါက်ကွဲစေတတ်တဲ့စစ်ကြံလက်နက်ခဲယမ်းတွေကြောင့်အရသာသေဆုံးဒဏ်ရာရသူ889ဦးရှိတယ်လို့ဖော်ပြထားပါတယ်။ဒီအရေးအတွက်ဟာပြီးခဲ့တဲ့2023ခုနှစ်တစ်နှစ်လုံးအတွင်းသေဆုံးဒဏ်ရာရသူအရေးအတွက်စုစုပေါင်းရဲ့85ရာခိုင်နှုန်းရှိနေခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကမ္ဘာတစ်ဝှမ်းမှာမြေမြုပ်မိုင်းအသုံးပြုနေတဲ့နိုင်ငံတွေအဖြစ်မြန်မာနဲ့ရုရှားနှစ်နိုင်ငံသာရှိနေပြီးဒီနှစ်ပိုင်းတွေမှာအသုံးပြုမှုတွေတိုးမြင့်လာနေတာတွေ့ရတယ်လို့မြေမြုပ်မိုင်းတာစီရေးနိုင်ငံတကာအဖွဲ့ဖြစ်တဲ့ ICBL ကထုတ်ပြန်ထားပါတယ်
မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အန္တရာယ်တွေကိုရခိုင်ဒေသခံတွေကြုံနေကြရတဲ့တဲ့ကိုဇော်မှုကျော်ကပြောပြပေးခဲ့တာပါဗိုလ်တပုညရဲ့တဲ့ပေးပို့ချက်တွေကတော့တက်လောက်ပါပဲရှင
် VOA American တန်ရဲ့တဲ့မှန်တဲ့မြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာနဲ့ကျမတို့တို့ရှင်များရှင် VOA American Day ရဲ့2025ခုနှစ် February လ5ရက်ဗုဒ္ဓဘူးညပိုင်း VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ Editor နဲ့ဆွေးနွေးကန်းလူငယ်တွေအတွက်ဂျန်စီအစီအစဉ်နောက်9ရက်နေ့ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှုရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်မှာအရင်ဆုံးတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Editor နဲ့ဆွေးနွေးကန်းအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။အာနာသိမ့်မီ၄နှစ်အကြာစစ်ကောင်စီကအရေးပေါ်အခြေအနေတက်တန်းထပ်တိုးပြီးတော့ရွေးကောက်ပွဲလုပ်ဖို့ကြံစီနေပါတယ်။တည်ငြိမ်မှုကအစားအယားယာချွတ်ကြုံကြနေတဲ့ဒီအခြေအနေအတွက်စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာအဖြစ်ဖြစ်နိုင်ပါသလား။အခုတစ်ပတ်ရဲ့ Editor နဲ့ဆွေးနွေးကန်းအစီအစဉ်မှာဦးကျော်စန်းသားကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါရှင
်2025ရဲ့လည်းရောက်လာပါပြီစစ်ကောင်စီကလည်းအရေးပေါ်အခြေအနေထပ်ပြီးတော့တည်တန်းတိုးလိုက်ပါတယ်ရေကောက်ပွဲလုပ်မယ်လို့လည်းပြောထားတော့အခြေအနေအလားအလာတွေကဘယ်လိုရှိပါလဲ
အရေးပေါ်အခြေအနေကိုတည်တန်းတိုးရဲဆိုတော့သူတို့အုပ်ချုပ်ရေးကိုတည်တန်းတိုးတာပဲသဘောသက်ပါတယ်ဆိုတော့တစ်နှစ်နှစ်ကြိမ်လုံးဆိုရင်ဒီနေ့ဆိုရင်တော့အနည်းဆုံး၈ကြိမ်တိုးခဲ့ပြီဖြစ်တယ်ပေါ့လေဆိုတော့အဲ့လိုသာတိုးတိုးလာခဲ့တာဖြစ်တယ်တိုင်းပြည်ချင်းနဲ့မတည်ငြိမ်ပါဘူးပိုလို့သာဆွေးနွေးနေပါတယ်ဆိုရေကောက်ပွဲကျင်းပဖို့ကတော့တိုင်းပြည်ချင်းနဲ့တည်ငြိမ်မှုဟာအဓိကဖြစ်ပါတယ်အခု BBC ဥဆောင်ပြုလုပ်တဲ့လေ့လာချက်တစ်ခုရဆိုရင်မြန်မာနိုင်ငံမှာစစ်ကောင်စီတကယ်လွှမ်းမိုးနိုင်တဲ့နေမြေပမာဏ27ရာခိုင်နှုန်းပဲရှိတယ်တိုင်းပြည် area အဲ့27ရာခိုင်နှုန်းဒီပင်လျင်တည်ငြိမ်မှုတိတ်တော့မရှိလာပါဘူးဆိုတော့ရေကောက်ပွဲကျင်းပနိုင်တဲ့အနေအထားလုံးဝမရှိဘူးလို့ပဲပြောမှာဖြစ်ပါတယ်တိုင်းပြည်မှာတည်ငြိမ်မှုမရှိဘူးနဲ့ဒီကဘယ်လုံမဲ့ဆင်ပေါ်လေဆိုတော့ပြိပြီးတော့အလားအလာမကောင်းဘူးလို့ပဲပြောမှာဖြစ်ပါတယ်
။ဒါမဲ့ဒီရွေးကောက်ပွဲလုပ်ဖို့တရုတ်ပါဝင်ပေါ့နိုင်ငံတချို့ကလည်းအတက်တယောထောက်ခံကြတယ်တိုက်တွန်းကြတယ်။အာဆီယံလည်းစစ်ကောင်စီကိုဒီပေါ်မှာတိုက်တွန်းပါတယ်။အဲ့တော့ဒါတွေကဘယ်လောက်ထိထိရောက်နိုင်ပါလဲ
။အဓိကတိုက်တွန်းတာတရုတ်သာဖြစ်ပါတယ်။တရုတ်ကသူတို့အကျိုးစီးပွားအတွက်တိုက်တွန်းတဲ့သဘောဖြစ်ပါတယ်။တရုတ်ဟာဒီကိစ္စမှာသူ့ရဲ့သဘောထားကိုစိတ်ပြီးတော့ပေါ်လွင်တယ်မြန်မာပြည်ရဲ့အကျိုးစီးပွားလည်းသူ့အကျိုးစီးပွားသာလုံလုံလည်လည်းဆရာပေါ်လင်းတယ်ပထမဆုံးအာနာသိမ့်ပြီးကြတေဥကသိအစည်းမှမပြုခဲ့ဘူးစစ်ကောင်စီကိုနောက်ပြီးတော့ NLD ကိုဖျက်သိမ်းတာလည်းသူကသဘောမတူခဲ့ဘူးအခုကျတော့ရွေးကောက်ပွဲအတင်းလောက်ခိုင်းနေ NLD ကိုမပါဘဲဖယ်ထားတာကိုကျတော့တေဥကဘာမှမပြောတော့ဘူးဒါကိုနှစ်ရက်သူကတော်ကြတမျိုးခုတမျိုးပေါ်လင်းပြောနေဆိုတာသိကြပါတယ်နောက်ထုံလေး၎င်းမှာပဲတိုင်းရင်းသားအင်အားစုကိုလည်းသူကကူညီအပိကရေဘာပဲပြောပြောအစီပြုပြင်ဆောင်ရဲတိုင်းသားရဲလုခဲ့တာကိုသူကအစီမှတ်ပြည့်သဘောရှိခဲ့အခုကြတော့မလုံနေတော့ဆိုရသူကဟန်တာရဲဆိုတော့သူလိုချင်တဲ့အတိုင်းတာတိုင်းကာကွတိဖြစ်အောင်ကစားနေရင်းသားဖြစ်တယ်ဆိုတာပို့ပြီးတော့ပေါ်လွင်လာပါတယ်ဆိုတော့အဓိကတရုတ်သာဖြစ်ပါတယ်အာရှန်ဟာရွေးကောက်ပွဲကိုအားပေးရလို့မပြောနိုင်ပါဘူးအခုအာရှန်ဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကရှင်ပြီးခဲ့တဲ့လန်ကာဝီဆွေးနွေးပွဲမှာသူကပြောတယ်ရွေးကောက်ပွဲဟာအဓိကမဟုတ်ဘူးငါတို့ဖြစ်စေချင်တာက priority ငါတို့ဦးစားပေးတာကတော့ဘယ်ဆုံးပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုသာဖြစ်တယ်လို့ပြတ်ပြတ်သားသားပြောပါတယ်ဒါပေမဲ့တချို့နိုင်ငံတွေကပေါ့အာဆီယံဟာမညှိညွတ်ဘူး ကွယ်ပြမှုကိုပူတောင်ပေါ်လွင်လာမယ်ထိုင်းကတော့တခါသူကလုံဆွေရင်တဲ့သဘောရှိနေတယ်ထိုင်းကလည်းသူ့ရဲ့အကြောင်းပြခြင်းနဲ့သူပေါ့ငါကအင်ဂျင်ဆိုတာငါကလုံဆွေရင်ရွှေလုံနေတယ်ဆိုတော့သူတို့ကလည်းပဲအကွယ်ပြနေဒီစစ်ကောင်စီလုံမရွေးကောက်ဖို့အာဆီယံအပြည်လိုမဖြစ်နိုင်ပါဘူးဆိုတော့အာဆီယံကတကယ်အမပြေတော့အခုလောလောဆယ်မှာတော့ထိုင်းနိုင်ငံရဲ့ဘာလို့တက်ဆင်ရှင်းနာဝတ်နဲ့ အန်ဝါအစ်ဘရာဟင်နဲ့တွေ့တာတွေ့ရပါတယ်သတင်းထဲမှာဘာတွေထွက်လာမလဲတော့မသိသေးဘူးစစ်ကောင်စီကအဓိကအကူနေတာဟိုဘယ်လိုရုရှားကအလက်ဇန်ဒါလူကာရှင်ကိုလူကာရှင်ကိုဆိုရဲလူကကိုယ်ဆက်လေးခုနှစ်ကြာသမ္မတလူမစင်တော့ဘူးအကုန်လုံးအတိုက်ခံတွေကိုဖိနှိပ်ချုပ်ချယ်ထောင်ချပြီးတော့သူအုပ်ချုပ်လာတာအခုလည်းပဲသမ္မတအရွေးကောက်ခံရပြန်ပြီဆိုပြီးတော့နှစ်ပေါင်း30ရှိပြီသမ္မတတက်လို့နေရ ပဲနိုင်ငံမှာလည်းရုရှားလွယ်လို့ကျန်တဲ့နိုင်ငံတွေကသူအသီးမှမပြူကြဘူးအဲ့ဒီနိုင်ငံထဲမှာသွားပြီးတော့မြန်မာစစ်ကောင်စီကသူတော်ချင်းချင်းပေါင်းဖက်တက်နေရတယ်အဲ့ဒီမှာသွားပြီးတော့သူတို့ကပြန်ပြီးတော့သူတို့ကူညီတယ်မြန်မာနိုင်ငံကလုံမဲ့ရွေးကောက်ပွဲတဲ့တော့မှာအဲ့ဒီလူကရှင်ကိုတို့ရဲ့ဘယ်လိုရုရှားမှာလုတ်တဲ့ရွေးကောက်ပွဲသွားလစ်လာတယ်ဆိုတော့အဲ့လိုပုံစံမျိုးပဲဖြစ်မယ် င်ပါတယ
်အဲ့ဒီတလောကငွေဆောင်သဘောတူညီချက်ဆိုပြီးတော့ထွက်လာတခုတွေးလိုက်တယ်အဲ့ဒီငွေဆောင်သဘောတူညီချက်ကရောဘယ်လောက်ထိဖြစ်နိုင်လဲဘယ်လောက်ထိထိရောက်နိုင်လဲ
အဲ့ဒီသဘောတူညီချက်ကိုခုနှစ်ချက်ပါတယ်ကျွန်တော်အဲ့ဒါကိုကြည့်တယ်ဆိုတော့လေ့လာကြည့်တော့အဲ့ဒီသဘောတူညီချက်ခုနှစ်ချက်ကကံွက်စရာဘာမှမတွေ့ပါဘူးအာဖက်ဒရယ်ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုထူထောင်မယ်ဟုတ်ပြီနိုင်ငံရေးအကျဉ်းသားတော်အောင်ဆန်းစုကိုလွှတ်ပေးရမယ်အကုန်လုံးဖြစ်တင်တာပဲအဲနိုင်ငံမှာဖြစ်ပေါ်တဲ့စစ်ပွဲတွေအများစုများရမယ်ဒါလည်းပဲလုံးဝဖြစ်တင်တဲ့ကိစ္စပါပဲနိုင်ငံရေးဆွေးနွေးပွဲအောင်မြင်ဖို့အတွက်နိုင်ငံတကာနဲ့လုပ်ရမယ်ဒါလည်းသိဖြစ်တဲ့ကိစ္စပါပဲဆိုပြီးတော့အချိန်ကာလတစ်ခုသတ်မှတ်ပြီးတော့ဆွေးနွေးရမယ်ဒါလိုအပ်တယ်အသွင်ကူးပြောင်းရေးအတွက်စီမံခန့်ခွဲရေးလုပ်ရမယ်ပြန်လည်ထူထောင်ရေးအတွက်စီစဉ်ရမယ်ဆိုတော့ဒီ9ချက်လုံးကအကောင့်တွေကြီးပါပဲကျွန်တော်နေရတော့ဘာမှကံွယ်စရာကျွန်တော် personally မြင်တာဘာမှကံွယ်စရာမရှိဘူးလို့ထင်ပါတယ်ဒါပေမဲ့အရေးကြီးဆုံးကတော့စစ်ကောင်စီလက်ခံဖို့အရေးကြီးစစ်ကောင်စီဟာဒီဟာတွေကိုသဘောပေါက်လက်ခံခဲ့ရင်အစရလက်ခံခဲ့ရင်ကိစ္စပြင်းပြောက်သွားတာကြာပြီးငါတော်ကောင်းနေလို့အခုလိုဖြစ်နေတာပေါ့ဆိုတော့ဒီခုနှစ်ချက်လုံးကကံကွက်ကြမှာမရှိဘူး
တချို့ကကြတော့စစ်တပ်နဲ့မဆွေးနွေးခြင်းကြတော့ဘူးလို့လည်းကြားရပါတယ
်အဲ့တချို့ကဘာသဘောနဲ့ကံကွက်တယ်ဆိုတော့ကျွန်တော်မပြောလို့ဘူးဒါပေမဲ့သူတို့အမြင်နဲ့သူတို့ဖြစ်မှာပေါ့လေကျွန်တော်လည်းတော့အမြင်ကွဲပါတယ်ဒီငွေဆောင်ခုနှစ်ချက်မှာလုတ်တဲ့လူတွေထဲမှာဘယ်သူတွေပါတယ်ဆိုတာအသေးစိတ်လည်းမသိရဘူး။ဘာပါတဲ့လူတချို့နာမည်သိရတယ်။သူတို့တွေဟာယာရုမဲလို့လုပ်နေတာလည်းမဟုတ်ဘူး။ဝန်ကြီးယာရုပေးတာတော့မယူခဲ့တဲ့လူတွေပါတယ်အဲ့ဒီထဲမှာကျွန်တော်ကြားရတယ်ဆိုတော့ဒီလူဟာတိုင်းပြည်တွေတကယ်စွန့်စားပြီးတော့အနည်းငယ်ခံပြီးလုလာခဲ့တဲ့နိုင်ငံသမားတွေလည်းဖြစ်ပါတယ်ကျွန်တော်စီးစလောက်ပေါ့လေ။တခြားလူတွေတော့ကျွန်တော်အကုန်လုံးတော့ကျွန်တော်မသိဘူးပေါ့။အဲ့ဒါကမြန်မာနိုင်ငံကြီးဟာသိပြီးတော့ polarization ကတကယ်ကို very sharp ပြက်ပြက်သားသားဖြူရင်ဖြူမဖြူရင်မဲဒါပဲမျိုးဖြစ်နေတော့အဲဂျာသဘောထားကနေပြီးတော့ပြန်လဲဖြစ်တဲ့ဆိုတော့အမြင်သဘောထားကိုလက်ခံနိုင်ပွားလူဒီမှာတော်တော်ခက်ရင်းနဲ့နှစ်ဖက်လုံးကအဲ့လိုပဲစစ်ကောင်စီကလည်းဖြစ်သလိုတစ်ဖက်မှလည်းအဲ့လိုဖြစ်နေဆိုတော့အဲ့ဒါကတော့အဓိကအားနဲ့ချက်လို့မြင်ပါတယ်ဒီခုနှစ်ချက်ကတော့အားနဲ့လို့မထင်ပါဘူးည
ာအဲဒီတော့ဒီ2025မြန်မာနိုင်ငံရဲ့အလားလာရောကောင်းနိုင်ပါရဲ့လား
အာစစ်ကောင်စီကတော့ရွေးကောက်ပွဲလုပ်ပြီးရင်ပါဖြစ်မယ်ကျွန်တော်ကတော့လုံးဝမထင်ပါဘူးဒီရွေးကောက်ပွဲကိုသာဥတည်ပြီးတော့လုပ်နေရင်တော့ကောင်းလာလိမ့်မယ်မထင်ပါဘူးရွေးကောက်ပွဲ August မှာလာသူလုပ်မယ်ပြောတယ်ဆိုတော့အခုစက်တမ်ဘာလရွေးကောက်ပွဲလုပ်မယ်လုပ်နိုင်တဲ့အချိန်တွေရှိပါမလားအဲ့ဒီတော့လည်းမရှိဘူးဆိုပြီးတော့သူကထပ်ပြီးတော့ဒီအရေးပေါ်နဲ့ဆက်ပြီးတော့လုပ်ရင်လုပ်မှာပဲဆိုတော့ဒါဟာတန်ပြလည်းနေမှာပဲဒီတိုင်းရွေးကောက်ပွဲလုပ်ရင်လည်းပဲတည်ငြိမ်မှုမရှိဘူးပြဿနာကအများကြီးဖြစ်မှာပဲနောက်ပြီးသူတို့ခေါ်ထားတဲ့ရွေးကောက်ပွဲဆိုတော့လည်းပဲအဓိကသူတို့နိုင်အောင်လုပ်မရရတော်တော်ပြောတယ်ဘယ်လိုရရှာမှာရွေးကောက်ပွဲမျိုးလူဖို့သာသူတို့ကျန်စီနေတာတိုင်ပင်နေတာဖြစ်ပါတယ်တကယ်လွတ်လပ်တဲ့အတိုက်ခံတွေ NLD ပါဝင်နိုင်ငံရေးပါတီပေါင်းများစွာသူတို့ဘန်ပိတ်ထားတယ်ဆိုတော့ဘယ်လိုမှအလားအလာကောင်းဖြစ်လာနိုင်မလို့မထင်ပါဘူးဒီတွဲဆုံဆွေးနွေးရေးအတွက်သူအကြံပေးရတာကိုလည်းပဲတစ်ဖက်ကလက်မခံကြဘူးနောက်ပြီးစစ်ကောင်စီကလည်းပဲသူတို့ဆွေးနွေးဖို့ကန့်လန့်တယ်ကန့်လန့်တဲ့လူတွေမှာ NUG မပါဘူးပါညာဆိုပြီးတော့သူတို့လိုချင်တဲ့လူနှင်းတာသူတို့တွေ့မယ်ဆိုတဲ့သဘောမျိုးပြောတယ်အဲ့ဒါတော့မှသူတို့အခုသိပြီးတော့ရှေ့ကိုဆက်ပြီးတော့မပြောတော့ဘူးဟိုဘက်ကပြောလာကိုအေးအေးတို့ဘာလို့ပြောတော့သူပြန်မကြပြန်လဲဖြေကြတာမတွေ့ရပါဘူးဆိုတော့2025ဟာဒီလိုပဲတန်ပြားလက်မဲ့တို့ထင်တဲ့အတိုင်းပြည်အတွက်ကောင်းမဲ့အချိန်တွေတော့ကျွန်တော်စိတ်မမြင်မိဘူးလို့ပဲပြောမှဖြစ်ပါတယ
်မြန်မာပြည်ထောင်စုဘာကြောင့်များဒီလောက်ထိ
ตาชินเนี่ยล่ะบาเลยเอ้ยเก้าปวยเอาอภิเพชละเจนเราเตนเนี่ยปฐมสุเมยเอาเก้าปวยเราอภิเพชละบาวสุสุก็เฉินนี่จริงเบลุมาไม่ขึ้นอะไรหรอกเก้าปวยลุบไปเตนเสร็จนี่แล้วเว้ยดีปัดนาฤทธิ์นี่มาเว้ยดันล่างอ่ะตัวเราสีบาเลยญาติงานสมัยกูกินรู้ไม่อยากกูเลยสมัยมาอภิเคราะห์กูน่ะอังกฤษก็เนเชอร์สเนี่ยสรุปไปเนี่ยตั้งแต่เราสรุปสิ้นเนี่ยสิ้นปีแล้ว ไอ้สุรุลุไลไปอ่ะมั้ยขาจ๋าเราอกลงสุบิแล้วย่อสุบิแล้วเปลี่ยนจะผิดไปผิดတော့ไอ้มาตะยินดาปัตตนาริอ่ะอสะกระเดะก็โมดออฟอินทิเกรชั่นคอมล่ะปี่ทองสุผิดโพดะสุซีลาแก่ได้กูไหนก็สุรุเตนสุซีแก่ได้ปုံสันดาผิดไปเลยสรุปตะไมงก็เลยไปไอ้หลุมะมะกะไม่ทรงตะจะเว้ยนอกไปมาไปเราบาผิดละเลยสรุปยีก็ไปยาได้ลุไลยาได้เฉิงอ่ะสะปี่แล้วยีซวยแก่ได้
แต่ไม่เนี่ยเอาเงินเงินจะพิเศษพิเศษตรงนี้ทุกคนมาเสียบุรุษพิอามาพิเศษไปเลยผมเองเลี้ยงไปเลยดีใจเลยลุลัยยาไปรอจริงตรงไหนพิเศษตรงแต่ก็อยู่แก่เราก็เป็นลุงลูกบ้านมาลุกไปรอละฮะเฟเดอร์พิทังสุปงสันลุกไหมสุดยอดบัมมาดิจัดเซนต์ดิจัดบัมมาดิจัดอะไรตั้งยังได้เนี่ยดันลุกไม่เบี้ยวเลยแต่ว่าเบี้ยวได้เสียพิเศษอะไรขาจาร์ละฮะเฟเดอร์พิเศษบุ๋มบุ๋มยูนิทรีพิเศษบุ๋มพิเศษบุ๋มยิ่งสวยเลยไอ้ดอนนั่
ဟုတ်ဘူးဒါသဏ္ဍာန်ဆောင်ထားတဲ့ဖက်ဒရယ်ပေါ်လေးတာနောက်အဲ့ဒါပြတ်သွားပြီးတော့ခုနှစ်ဆယ်လေးမှာဒါဗိုလ်ချုပ်နေဝင်မဆလာလုပ်လာတဲ့ဥပဒေကပူတော်ဆိုးသေးတယ်အဲ့ခါကျတော့ဒါပြီးမအိုတိုင်းခုနှစ်တိုင်းလုပ်လိုက်ပြီးတော့ပြည်နယ်နဲ့ဒန်းတူပါဆိုတော့တိုင်းသားတွေရဲ့အုပ်ချုပ်ရေးအနာဟာဘာမှမရှိတော့ဘဲနဲ့တိုင်းတွေနဲ့ဒန်းတူဖြစ်သွားပြီးပုံစံဆိုပြီးတော့ So dia cikang cawin ni wah. So ayo cikang cawin ni makero. Tanya dari ni mending kita pilih deh. Pilih dahulu cawin biar biar sedaga ngaru ni macam apa? Ha ngaru si macam apa sulio? Lepas ni. Tuju apa orang belajar hari lo? Sedaha. Tuju anak tinggal jenuhnya dulu. Lepas ni ada mending sulio lah. Belajar apa sepanjang sulio. Jadi kalau orang belajar lo. Pisian macam ni apa? Mian juga. Aku kamera tanya dari ni. Tiada nak lebih dulu. Kalau kini nak lebih dulu, pilih dulu. Tanya dari bapa dulu lepas barai. Tuju tanya dari bapa. So tanya dari lumiu zuri, duku apa mula? Kalau lekam bil, lekam ni dia kama. Tanya siapa yang ni jangan macam apa? Nombor ini lo. Sekarang siapa juga boleh lebih belau seni ni, seni garo. Demi itu mihina poli, jadi nari selepas ni umat dah pilih lo, biar macam apa?
Okay, baru cuma nasi. Kalau sini beri tuai cincu temari.
Ya.
ช่วยกับเวลาพิลาสุริยกาวเซนเอดีดานเนสุนุยกันซีเซมาอุจจารณาโกมันยัตเซียงกะมีมีเดสับปีเกราบะวิวมีมาบัตอาซีเซนิโกโรยาเซนไอทีวอชิงแนมยูโรกันนิบิโรไดยัยทอลิปินิราบะอักุโรจันซีอาซีเซนเลยาวปาบิอเมริกันบีรังซูมาปีเกเรยาปายอัตวิงกับเดตัมราดาวน์เปียนยูเกเรตัมราดอนเนทรัมอาโซยาเลต้าเปียงเลไลเดมูอาราเรจาวไนเงี้ยซีวายทูมาลูเนมูซีเยจัสเซนบิโร အခွန်အတောက်ရောင်းနေဖို့တမရကိုထောက်ခံကြသူတွေကမျှော်လင့်ထားကြတာပါတဖက်မှာလည်းအာရှနွယ်ဘွားတွေဖြစ်တဲ့မြန်မာအမေရိကန်လူငယ်တွေအတွက်လုပ်ငန်းခွင့်အတွင်းမင်းများမှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်ဒီလိုအခြေအနေတွေအပေါ်မြန်မာအမေရိကန်လူငယ်တွေကြပြောဆိုဆွေးနွေးနေကြတာနဲ့ပတ်သက်ပြီးတော့ဂျန်စီပြည်သက်တွေအတွက်မခင်လေးကစက်သွဲစကားပြောပေးထားပါတယ်ရှင်ဟေးဂျန်စီတို့တဲ့ကျင်းအောင်
ရှိနေလေဒီအကြောင်းအရာတွေကိုသိဖို့အတွက်မြန်မာအမေရိကန်လူငယ်နှစ်ယောက်နဲ့စကားပြောထားတယ်ပထမဆုံးသူတို့ရဲ့မျှော်လင့်ချက်တွေကဘာတွေလဲဆိုတာကိုနားထောင်ကြည့်ရအောင်
He's all for the younger generation because the younger
ကျွန်တော်တို့မျိုးဆက်တဲ့လူငယ်တွေကတိုင်းပြည်ရဲ့အနာဂတ်ပါ Trump ရဲ့ American ပထမမူဝါဒကိုစီးပွားရေးအကြောင်းပြချက်နဲ့ကြည့်မယ်ဆိုရင်တချို့အပိုင်းတွေကိုကျွန်တော်သဘောတူပါတယ်ကျွန်တော်တို့မျိုးဆက်မှာဆိုရင်အများစုကကြောင်းလခချင်းဝင်နဲ့အင်ညာကိစ္စတွေမှာအခက်အခဲတွေအများကြီးကြုံတွေ့နေရလို့ပါအခုကျွန်တော်လက်ထပ်ဖို့စိတ်ဆက်ထားပါတယ်ကျွန်တော်တို့အိမ်ဝယ်ခြင်းပေမဲ့အိမ်ဈေးတက်လာတော့တင့်တော်နဲ့ဈေးနှုန်းနဲ့အိမ်ဝယ်ဖို့မဖြစ်နိုင်ဘူးလေဥပမာပြောရရင်ကျွန်တော်အခုတိုက်ခန်းငှားကားကလွန်ခဲ့တဲ့နှစ်ပိုင်းကကျွန်တော်မိဘတွေအိမ်ချင်းငွေပြန်ဆက်ရတဲ့ပမာဏနဲ့အတူတူကိုဖြစ်နေပါတယ်ဒါကြောင့် Donald Trump ကကျွန်တော်တို့မျိုးဆက်အတွက်ဒီစီးပွားရေးအခက်အခဲတွေကိုရှော့ချနိုင်မယ်လို့ပြောလိုက်ပါတယ
် hardships for my generation
Trump ရဲ့ administration မှာကျွန်တော်မျှော်လင့်တာကဒီအမေရိကမှာကုန်စည်နှုန်းတိုးတက်မှုတွေအဲ့ဟာတွေကိုရှော့ချနိုင်ရမယ် အခုဓာတ်ဆီဆေးတွေအဲ့ဒါတွေရောကြနိုင်ရမယ်အင်ဇင်းနှုံးတွေဟိုအင်ဇင်းနှုံးတွေကတော့အစိုးရတွေက control တအားမရှိပေမဲ့ဒီလူငယ်တွေကိုဝန်ထမ်းအောင်လို့ထောက်ပံ့ပေးတဲ့မူဝါဒတွေချပေးတာတွေကိုလိုအပ်တော့အဲ့ဟာတွေကတော့လိုဟာတောင်းတမိတယ်ခင်ဗျာ
ဒီလိုသူတို့ရဲ့မျှော်လင့်ချက်တွေက train ရဲ့သမရသက်တမ်းမှာအပြည့်အဝရနိုင်ပါမလားဆိုတဲ့ပေါ်သူတို့ရဲ့အမြင်တွေက
I think it's going to take more than 4 years of his
သူသမရသက်တမ်း၄နှစ်ထက်ပိုပြီးအချိန်ယူအောင်မယ်လို့ထင်ပါတယ်ဒါပေမဲ့သူ့အနေနဲ့ကုန်ကြစရိတ်တွေနည်းနည်းရှော့ချတာမျိုးအခွန်ရှော့တာမျိုးဓာတ်ဆီခါတွေရှော့တာမျိုးနဲ့လူနေမှုစရိတ်နည်းနည်းတက်တာလာစေဖို့တွေမှာကူညီကောင်းကူညီနိုင်မယ်ထင်ပါတယ်ဒါပေမဲ့စီးပွားရေးခက်ခဲကြက်တဲနေတာအတွက်တော့ Trump ရဲ့၄နှစ်ကအများကြီးအပြောင်းလဲတက်ရောက်မယ်မထင်ပါဘူးလူနေမှုစရိတ်တွေတိုးလာပေမဲ့လစာကတော့ဒီလောက်အတူတူပဲဖြစ်နေတာပါဒါကြောင့်ဒီစီးပွားရေးအကျက်တဲကိုဖြည့်ရှင်းနိုင်ဖို့အပြောင်းလဲတွေလုပ်ဖို့က Trump တက်တန်၄နှစ်ထက်ပိုပြီးအချိန်ယူရမယ်ကိစ္စပ
ါ
ဒီ America First ဆိုပြီးတော့လောက်ပေးနေတဲ့ပြောနေတဲ့စကားတွေကကျွန်တော်အပြုသဘောဆောင်တယ်လို့တော့ကျွန်တော်ထင်တယ်ဒီကဒီအမေရိကကိုဟို right path ပေါ့လမ်းမှန်ရောက်အောင်လို့ဟိုပို့ပေးနေတယ်လို့တော့ကျွန်တော်ထင်တယ်ဒါပေမဲ့ဒီလေးနှစ်အတွင်းဖြစ်နိုင်မှုဆိုတော့တော့မဖြစ်နိုင်ဘူ
းဒီလိုစီးပွားရေးတွေပြန်ကောင်းမှုတို့မျှော်လင့်ထားကြတယ်လို့ပဲတစ်ဖက်မှာလည်းတို့အတွက်စိုးရင်ချက်တွေရှိနေပြန်တယ်
Inequality is definitely big for me because
ဆိုရင်ကတော့လုပ်ငန်းခွင်မှာမညီမျှမှုတွေဖြစ်လာမှာကိုပါပဲကျွန်တော်အသက်မွေးဝမ်းကြောင်းလုပ်ငန်းမှာဆိုရင်ကျွန်တော်ကအာရှနယ်ပွားလူငယ်တူပါကျွန်တော်ကြီးပင်းခဲ့တဲ့ Ohio ပြည်နယ်ကမြို့မှာကလည်းအများစုကလူပြူတွေပါ Trump ရဲ့အရင်တစ်ခေါက်သမ္မတတက်တဲ့နှောင်းကလည်းလူမျိုးရေးမုန်းတိမှုအခြေခံရာဇဝတ်မှုတွေအများပြားဖြစ်ခဲ့ပါတယ်ဆန္ဒပြပွဲတွေလည်းဖြစ်ခဲ့ပါတယ်ဒီကိစ္စတွေကကျွန်တော်နဲ့တက်တူရွယ်တူကြားမှာအလွန်ပြန့်နှံ့တက်ရောက်ပါတယ်social media တွေထွန်းကားလာတာနဲ့အမျှဒါတွေကတောင်းပြီးလို့ပဲအလွန်ကိုလှင်လင်းမြန်မြန်နဲ့ပြန့်နှံ့ပါတယ်။ဒါကြောင့်လူမျိုးရေးတန်းတူညီမျှရေးဟာကျွန်တော်အတွက်အလွန်အရေးကြီးပါတယ
်။ So this is something that's very important to me.
ကျွန်တော် Berkeley မှာကျောင်းတက်ခဲ့တော့အလိုမျိုးဟိုအမျိုးသမီးတွေဦးစားပေးမယ် Asian တွေဦးစားပေးမယ် Latino Latina လူမျိုးတွေပြီးသွားရင်ဟို African American ဟိုလူမျိုးသူတို့တွေဦးစားပေးမယ်ဆိုတော့program นี่အများကြီးကျွန်တော်လေးလာခဲ့တယ် ဒါမှကျွန်တော်ကတော့ဟိုအလုပ်အကိုင်ကိုကျွန်တော်ကောင်းကောင်းလုပ်နိုင်ဖို့အတွက်ပဲကျွန်တော် give site မိရတော့တားလူတွေကတော့ဟိုစိုးရိမ်တာတွေရှိတယ် သူတို့တွေရဲ့စိုးရိမ်မှုတွေကလည်းဟိုမှန်ကန်တယ်ပေါ့နော်ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ဒီအလုပ်ကိုကောင်းကောင်းမွန်မွန်လုပ်ဖို့လုပ်နိုင်ဖို့အတွက်ပဲကျွန်တော်ကတော့ give site မိရပေါ့နော
်ရှေ့ပြောင်းနေထိုင်သူတွေနဲ့ပတ်သက်ပြီးတော့ trend ရဲ့မူဝါဒတွေပေါ့သူတို့ရဲ့အမြင်တွေကရော
America is built on immigrants the country is built on immigration
America ဆိုတာကရွှေ့ပြောင်းနေထိုင်သူတွေနဲ့တည်ဆောက်ထားတာပါနိုင်ငံရခြားကရွှေ့ပြောင်းအခြေချသူတွေနဲ့ဒီနိုင်ငံကိုတည်ဆောက်ထားတာပါကျွန်တော်ရဲ့မိသားစုကိုနိုင်ကလည်းရွှေ့ပြောင်းအခြေချနေထိုင်သူတွေပါကျွန်တော်တငယ်ချင်းတွေထဲမှာရွှေ့ပြောင်းနေထိုင်သူတွေအများကြီးရှိပါတယ် American ပထမဆိုတဲ့အချက်ကိုကျွန်တော်သဘောတူပါတယ်ဒါပေမဲ့အရေးကြီးဆုံးအချက်ကတော့ဒီရွှေ့ပြောင်းနေထိုင်တာတွေကိုစိုင်းငံ့ထားလိုက်ရင်ဖြစ်လာမယ့်အကျိုးဆက်တွေကိုသူတေချာသိမြင်နားလည်ထားတယ်လို့ကျွန်တော်မထင်ပ
ါဘူ
းမျောလင်းချမ်းနဲ့လာတဲ့သူတွေပေါ့နော်အဲဒီလိုမျိုးလူတွေပြန်ပြီးတော့ပို့ခံရတာကျွန်တော်စိတ်မကောင်းတော့ဖြစ်မိတာဗျဒါပေမဲ့ဒီနိုင်ငံရဲ့တခြားအမြင်နဲ့ပြောရမယ်ဆိုရင်ဟိုလစာရတာနဲ့လစာကုန်သွားတဲ့အဲ့လိုမျိုးဖြစ်နေတဲ့အချိန်မှာတခြားနိုင်ငံလာတဲ့လူတွေကနေပြီးတော့သူတို့ရဲ့အခွင့်အရေးကိုယူနေတယ်ဆိုပြီးတော့ထင်ကြတာရှိတယ်အဲ့ဒါ Trump ကကြတော့ America First ဆိုပြီးတော့လုပ်နေရဆိုတော့အများကြီးကတော့သူတို့ပို့နိုင်မှာမဟုတ်ပြန်ပြီးတော့ဒါပေမဲ့ဟိုပို့နိုင်တဲ့သူတွေကြတော့ပို့ပြီးတော့ငါတို့ဒီအစိုးရကနေပြီးတော့ဟိုမင်းတို့နိုင်ငံ American တွေကိုအရန်ဦးစားပေးရဆိုပြီးတော့ဟန်ပြလုပ်တယ်လို့ကျွန်တော်ထင်တယ်ခင်ဗ
ျကဲဂျန်စီတို့ရေ American အစိုးရတဲ့လက်ထက်မှာမြန်မာ American လူငယ်တွေရဲ့မျှော်လင့်ချက်တွေနဲ့စိုးရိမ်ချက်တွေတချို့ကြားခဲ့ကြရတာနော်ရှေ့တစ်ပတ်ကြီးကြားလို့ရှင်လဲဂျန်စီတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့အစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေရမလို့နောက်တစ်ပတ်ပြန်ဆုံကြမယ်နော်တတ
ကဲသမရလက်ထက်အမေရိကန်ရောက်မြန်မာလူငယ်တွေအကြောင်းဂျန်စီအစီအစဉ်မှာမခင်လေးကတင်ဆက်ပေးသွားတာပါအခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍအလှည့်ပါအမေရိကန်က NHL Hockey Champion The Florida Panthers အသင်းကိုသမရ Trump ကအင်ဗျူတော်မှာတွေ့ဆုံပြီးတော့ဂုဏ်ပြုခဲ့ပါတယ်အာဂျင်တီးနာအသင်းကောင်းဆောင်မက်ဆီကလာမယ့်2026ကမ္ဘာဖလားနဲ့အာဂျင်တီးနာအသင်းအနာဂတ်ကိုဘယ်လိုစဉ်းစားနေပါသလဲဒီလိုသတင်းတွေနဲ့အတူစောင်းရာသီဘောလုံးသမားအပြောင်းအရွှေ့နောက်ဆုံးအခြေအနေတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
မေဂန်နိုင်ငံက NHL ဟော်ကီပြိုင်ပွဲမှာဘူးဆွဲခဲ့တဲ့ Stanley Cup Champion Florida Panthers အသင်းကိုတော့ American သမား Donald Trump ကအင်ဂျီရောမှာ February 3ရက်နေ့တနင်္လာနေ့ကလက်ခံချိုးဆိုပြီးတော့ဂုဏ်ပြုခဲ့ပါတယ်။ Florida Panthers အသင်းဟာပြီးခဲ့တဲ့2024 Stanley Playoff Final မှာကနေဒါက Edmonton Oilers အသင်းကို4ပွဲ3ပွဲနဲ့နိုင်ပြီးတော့ Champion ဖြစ်ခဲ့တာပါ။
2024 Stanley Cup Champions the Florida Panthers and it was a tremendous
2024 Stanley Flaw Champion ကFlorida Panthers အသင်းပါဒီပြိုင်ပွဲကတကယ်ကိုကြီးမားတဲ့ပြိုင်ပွဲကြီးဖြစ်ပြီးလူတိုင်းကြည့်ကြတာပါခင်ဗျားတို့ Stanley Flaw ကိုပထမဆုံးအကြိမ်ဘူးဆွဲခဲ့တာကြောင့်တသင်းလုံးအတွက်ဂုဏ်ယူပါတယ
်ဒီခဏမှာတော့ Florida Panthers အသင်းက Donald Trump ရဲ့သမရသက်တမ်း45ဆမျောင်းနဲ့48ဆမျောင်းကိုဂုဏ်ပြုတဲ့အနေနဲ့မမောင်သွင်းထားတဲ့ကြောင်းနံပါတ်45နဲ့48ပါတဲ့အသင်းအင်ဂျီတစ်ထည့်အပြင်အခုလက်ရှိ48ရောင်းမြောက်သမရသက်တမ်းကိုဂုဏ်ပြုတဲ့အနေနဲ့လဲကျောင်းနံပါတ် 48 Trump ဆိုတဲ့နာမည်နဲ့အသေးအညီတစ်ထဲရွှေနဲ့လှုပ်ထားတဲ့ဟော်ကီရိုက်တဲ့ဒုတိယချောင်းကိုလည်းလက်ဆောင်နေအဖြစ်ပေးခဲ့ပါတယ်။ Florida Panthers အသင်းဟာသမရ Trump ရဲ့ဒုတိယသမရသက်တမ်းမှာတော့အင်ဂျီတော်ကိုပထမဆုံးလာရောက်တဲ့အားကစားအသင်းနဲ့ဖြစ်ခဲ့ပါတယ်ခင်ဗျာ။အာဂျင်တီးနားအသင်းကောင်းဆောင်လီယိုနယ်မက်ဆီဟာလာမယ့်2026ကမ္ဘာဖလားကိုကစားခြင်းနဲ့ပုံရှိတယ်လို့အာဂျင်တီးနားနီးပြလီယိုနယ်စကိုလိုနီကပြောလိုက်ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်ကြေညာဖို့ကတော့သိပ်စောနေသေးတယ်လို့လည်းစကိုလိုနီကပြောပါတယ်။မက်ဆီဟာပြီးခဲ့တဲ့2022ကမ္ဘာဖလားတုန်းကတော့ဒီ2022ကမ္ဘာဖလားဟာသူ့အတွက်နောက်ဆုံးကမ္ဘာဖလားဖြစ်တယ်ဆိုပြီးတော့ပြောထားတာပါ။ဒါပေမဲ့လည်းအသက်38နှစ်ရှိဖြစ်တဲ့မက်ဆီဟာအာဂျင်တီးနားအသင်းနဲ့တူ2022ကမ္ဘာဖလား2021နဲ့2024ကိုပါအမေရိကဖလားတွေကိုဘူဆွဲပြီးတဲ့နောက်မှာတော့အသင်းမှာဆက်ရှိပြီးတော့ကစားဖို့စိတ်ဆန္ဒရှိနေတာဖြစ်တယ်လို့စကလုံးနီကပြောပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်ကဘောလုံးပွဲတွေဘက်မှာတော့ဒီဘက်မှာအာဆနယ်ကချန်ပီယံမန်ချက်စတာစီးတီးကို5ဂိုးတကူနဲ့ဂိုးပြနိုင်သွားခဲ့ပါတယ်။ပွဲစပြီး10မိနစ်ကျော်မှမန်စီးတီးနောက်တန်းအမားကနေအာဆနယ်ဂိုးစရပြီးတော့ဒါကိုဒုတိယပိုင်းမှာမန်စီးတီးကပြန်ချေပါတယ်။အမေလေအာဆနယ်ကချက်ချင်းပဲတကူထပ်သွင်းပြီးတော့နောက်ထပ်လည်း3ဂိုးသွင်းသွားတာကြောင့်နောက်ဆုံးမှာအာဆနယ်က5ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။အာဆနယ်ကိုဂိုးပြတ်ရှုံးလိုက်တာနဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာဒီယိုလာပြောတာကတော့
Of course it's difficult you know when you lose 5-1 is not defense is my feeling I'm here expressing but the game was well played.
ဟာဂိုးတကူနဲ့ရှုံးတာကတော့တော်တော်ခံရခဲ့ပြီးကျွန်တော်တို့အတွက်ခက်ခဲပါတယ်။ဒါကိုဘယ်လိုမှကာကွယ်ပြောဆိုဖို့လည်းမဖြစ်နိုင်ပါဘူး။ပွဲရလက်ကတော်တော်ဂိုးပြတ်သွားပြီးအဲ့ဒီအတွက်စိတ်ပြတ်မိပါတယ
်ဆိုတော့အာဆနယ်နဲ့မန်စီးတီးဘာကြောင့်ဒီလောက်ထိဂိုးပြတ်သွားတာပါလဲဒီနှစ်သင်းကြားမှာခြေစမ်းရရောတကယ်ပဲအဲ့ဒီလောက်ထိကွာသွားတာပါလားနောက်နေပတ်သက်ပြီးတော့ Soccer Follow Channel Editor ချုပ်ကိုကျော်မျိုးဝင်ကတော့
မန်စီးတီးနောက်တန်းပါဗျာဟိုအာဆနယ်ရောက်သွားတယ်ပထမဂိုးပဲဖြစ်ဖြစ်ပေါ့နော်အဲ့တော့တော်တော်လေးကိုဗျာအားနည်းတော့တွေ့ရအဒီဇန်နဝါရီဈေးကောင်မှာမန်စီးတီးကနောက်တန်းနေရာကိုအားဖြည့်ထားတယ်ဆိုပေမဲ့အဲ့တကယ်မှသူတို့ရဲ့ဟို listen ပိုင်းဆိုင်ရာတွေပေါ့နော်နောက်တန်းရဲ့ listen ပိုင်းဆိုင်ရာတွေကတော်တော်လေးလိုအပ်ချက်ရှိနေတယ်လို့ကျွန်တော်ကမြင်တယ်ဗျ။ကွင်းလဲမှာဆိုရင်ဒီ Declan Rice နဲ့ဒီ Pandey တို့ရဲ့ဒီဘောလုံးအဖြစ်တွေဘောလုံးအပန့်အပိုးတွေကောင်းမွန်မှုတွေကဒါ Man City ကတော့ပြန်ပြီးအတူယူရတော့မယ့်အနေအထားဖြစ်သွားတယ်။အဲ့တော့ Man City ရဲ့လိုအပ်ချက်ပဲလို့ကျွန်တော်ကမြင်တယ်လေ။အဲ့တော့ဒီဒုတိယပိုင်းမှာလည်းတိုင်းစတိုင်းဂိုးတွေသွင်းသွားရမှာလေ Man City နောက်တန်းရဲ့အားနည်းမှုကိုပြနေတာပေါ့။အဲ့သူတို့ဒီကစားသမားဒီကူဒီစကယ်လီတို့ဘာလို့သူကားရတဲ့ဇာတ်ရရနေတော့တစ်ဖက်ဘောလုံးဆွတ်ထုတ်ပြီးတော့ကန်သွင်းသွားတာမျိုးတွေဆိုတော့ဒါမန်စီးတီးနောက်တန်းကတကယ်ဟိုအားနည်းတယ်လို့ပြောအောင်ဒါမျိုးတွေကမဖြစ်သင့်ဘူးဟိုထက်ကထက်ကဖြစ်သွားတာလေးတွေ့ရတယ်ဗျမန်စီးတီးတိုက်စစ်ပိုင်းကိုကြည့်မယ်ဆိုရင်လည်းဗျအာပထမပိုင်းမှာလည်းဟာလန်ကဘောလုံးတိတွင်းမှု6ချိန်လောက်ပဲရှိဒုတိယပိုင်းကျတော့ဟာလန်စီကိုဘောလုံးကမရောက်တော့ဟာလန်ကအဲ့လိုမျိုးဟိုဒီတုစီကိုဘောလုံးနဲ့လာမှကစားအားကောင်းမျိုးကိုသိအောင်ကောင်းတဲ့ကစားလုံးမျိုးသူကအစ်ဆက်တို့လိုပုံစံမျိုးမရှိဘူး။အော်ပြီးခဲ့ဒီယူကာဆယ်အာဆနယ်နိုင်ငံတော်ရဲ့ပွဲမှာဆိုရင်အစ်ဆက်တို့ကအစ်ဆက်စီကိုဘောလုံးလေးရောက်တာများတယ်ပေါ့နော်။အခုကျတော့ဒုတိယပိုင်းမှာဟာလန်စီကိုဘောလုံးကဟိုထွက်မလာတော့အဲ့ဒီအပိုင်းတွေကလည်းမန်စီးတီးတိုက်စစ်မှာပြင်ဆင်ရမယ့်အပိုင်းလေးတွေလိုမြင်တယ်ဗျ။အာ
ဆနယ်ကမန်စီးတီးကိုဂိုးပြတ်နိုင်လိုက်သလိုဒီတစ်ပတ်မှာ Nottingham Forest ကလည်းအင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာအသင်းကြီးတွေကိုဒုက္ခပေးနေတဲ့ Brighton ကို9ဂိုးဂိုးမရှိနဲ့ဂိုးပြတ်နိုင်သွားခဲ့ပါတယ်။ဇယားထိတ်ကလီဗာပူးကတော့ဒီတစ်ပတ်မှာဘုံမောက်ကို9ဂိုးဂိုးမရှိနဲ့နိုင်ပြီးကျန်တဲ့အသင်းတွေထက်တပွဲလျှော့ကစားပြီးတော့56မှတ်နဲ့ဇယားထိတ်မှာရှိနေပြီး Arsenal က50နဲ့ဒုတိယ နော်တန်ဖောရက်စ်က48မှတ်နဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာ။ကောင်းလာစီဘောလုံးသမားအပြောင်းအရွှေ့အခြေမှာတော့မယူသင်းကအသင်းအတွက်အရေးကြီးလိုအပ်နေတဲ့ဘယ်နောက်ခံနေရာအတွက်စီးရီးအေကလက်ချေအသင်းမှာကစားနေတဲ့ဒိမတ်နောက်တန်းလူပက်ထရစ်ဒိုဂူကို၅နှစ်စာချုပ်ချုပ်လိုက်တယ်လို့တနင်္ဂနွေနေ့ကချင်းညာပါတယ်။မယူကသူ့ကိုခေါ်ဖို့အတွက်ယူရိုတန်း30ပေးရတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ်။တစ်ချိန်တည်းမှာပဲမယူမှာနီးပြအမ်ရွန်နဲ့အဆင်မပြေတဲ့အင်္ဂလန်တိုက်စစ်မှု마커스 ရက်ရှ်ဖို့ကိုတော့အက်စတန်ဗီလာအသင်းကဒီဘောလုံးရသည့်အကုန်ထိအငားစာချုပ်နဲ့ခေါ်လိုက်ပါတယ်။ရက်ရှ်ဖို့ကတော့သူ့အနေနဲ့ဘောလုံးပဲကစားခြင်းပြီးတော့အခုလိုဗီလာကိုအငားစာချုပ်နဲ့ပြောင်းဝယ်ရအောင်ကြိုးပမ်းပေးတဲ့သူတွေအားလုံးကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြန်အက်စတန်ဗီလာအသင်းဟာ PSG အသင်းမှာကစားနေတဲ့စပိန်ကစားသမားမာကိုအဆန်စီယိုကိုလည်းဒီဘောလုံးရသည့်အကုန်ထိအငားစာချုပ်နဲ့ခေါ်လိုက်ပြီးတော့တိုက်စစ်ကိုထပ်ပြီးတော့အားဖြည့်လိုက်ပါတယ်။အီတလီကစီးရီးအေမှာတော့ AC မီလန်အသင်းက Chelsea မှာကစားနေတဲ့ပေါ်တူဂီတိုက်စစ်မှုဂျောဖီလစ်ကိုဒီဘောလုံးရသည့်အကုန်ထိအငားစာချုပ်နဲ့ခေါ်ယူလိုက်ပါတယ်။ AC မီလန်ကဂျောဖီလစ်ကိုခေါ်ဖို့အတွက်လာစာငွေအပြင်ငားရန်ကအဖြစ်နဲ့ပေါင်၅သန်းပေးရမှာဖြစ်ပါတယ်။အချိန်တည်းမှာပဲတူရကီကဂလာတာဆာရီအသင်းကလည်း AC မီလန်မှာကစားနေတဲ့စပိန်တိုက်စစ်မှုအယ်ဗာရိုမိုရာတာကိုတနည်းအငားစာချုပ်နဲ့ခေါ်လိုက်ပါတယ်ဂလာတာဆာရီကအသက်32နှစ်ရှိဖြစ်တဲ့မိုရာတာကိုခေါ်ဖို့အတွက်ငားရန်ကအဖြစ်နဲ့ယူရို6သန်းပေးရမယ်လို့ပြောထားပါတယ်ဂျာမနီဘက်မှာတော့ဘိုင်အမြူနစ်အသင်းကအသက်38နှစ်ရှိဖြစ်တဲ့ဂိုးသမားမန်နျူအယ်နိုယာကိုစာချုပ်တတန်းတနည်းထပ်တိုးလိုက်တယ်လို့တနားနေ့ကကြေညာပါတယ်အခုလိုစာချုပ်တနည်းထပ်တိုးလိုက်တာကြောင့်သူဟာ2026ဇွန်လအကုန်ထိပိုင်းမြို့နဲ့အစ်တင်မှာဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာ။ဘဇိုတိုက်စစ်မှုနေမာကတော့ Saudi Pro League ကအယ်ဟီလာအစ်တင်နဲ့နှစ်ဖက်သဘောတူညီမှုနဲ့စာချုပ်ကိုဖျက်သိမ်းခဲ့ပြီးတော့သူ့ရဲ့အစ်တင် Hong Santos အစ်တင်ကိုပြောင်းသွားခဲ့ဖြစ်ပါတယ်။နေမာဟာပြီးခဲ့တဲ့ January 31ရက်နေ့က Santos အစ်တင်ကိုပြန်ရောက်သွားခဲ့ပြီးတော့ Santos ပရိသတ်တွေကလည်းသူ့ကိုအကြီးအကျယ်ဂျိုးခဲ့ကြပါတယ်။ Santos အစ်တင်ကိုပြန်လာတဲ့ပတ်သက်ပြီးနေမာပြောတာကတော
့ MHK ကျဆယ်ဆွန်ဘရာဇီလီရာအောက်က
ကျွန်တော်အနေနဲ့ဘရာဇီးလက်ရွေးစင်အသင်းမှာပြန်ကစားကြမှာတယ်ဒါကတော့ရှင်းပါတယ်ကျွန်တော်အနေနဲ့ဘရာဇီးအသင်းနဲ့အတူအောင်မြင်မှုရဖို့လိုနေပါတယ်ဆိုတော့ကျွန်တော်မှာအထူးတာဝန်တရရှိပါတယ်ဒါကကျွန်တော်တော့နောက်ဆုံးခွင့်ရလည်းဖြစ်ပြီးတော့ဘလို့အနေထားပဲဖြစ်ဖြစ်ဒါကိုရအောင်လုပ်သွားမှာပါကျွန်တော်မှာလုပ်ရမယ့်ရည်မှန်းချက်တွေရှိပါတယ
်နေမဟာ2020ကမ္ဘာဖလားပြီးမှာဘရာဇီးလက်ရွေးစင်ဖြစ်လာခဲ့ပြီးတော့ဘရာဇီးအသင်းနဲ့အတူ2013ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲနဲ့ရီယိုအိုလံပစ်ပြိုင်ပွဲတွေမှာရွှေစိတ်တွေရခဲ့တာပါဒါမဲ့လည်းကမ္ဘာဖလားမှာရောကိုပါအမေရိကဖလားမှာပါသူဟာအောင်မြင်မှုမရခဲ့ပါဘူး။ဒါကြောင့်သူ့အနေနဲ့ဘရာဇီးလက်ရွေးစင်အသင်းမှာပြန်ပါပြီးတော့အသင်းနဲ့အတူလာမယ့်2026ကမ္ဘာဖလားမှာအောင်မြင်မှုရနိုင်ဖို့အတွက်မျှော်လင့်နေပုံရတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ခဲ့ကြတာပါ။ဗိုလ်တပူညာရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဗိုလ်တပူညာရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင
်။စီအေပတိပခါရီဖြစ်နေတဲ့ဂါဇာကမ်းမြောင်ကိုအမေရိကန်ကပိုင်ဆိုင်လို့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။စစ်ပွဲတွေကြားပိတ်မိနေတဲ့ဂါဇာဒေသကပါလက်စတိုင်းတွေကိုအင်းနီချင်းဂျော်ဒန်နဲ့အီဂျစ်နိုင်ငံတို့ကိုပြောင်းရွှေ့နေရာချထားဖို့အရင်ကပြောခဲ့တဲ့စကားနဲ့ကြော်လွန်ပြီးတော့အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုအမေရိကန်ကထိန်းချုပ်ပြီးတာဝန်ယူလို့ကြောင်းဝန်ကြီးချုပ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုနဲ့မနေ့ဖေဖော်ဝါရီလ4ရက်နေ့ကအင်ပီရိုမှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဂါဇာကိုအရှိလက်ပိုင်းဒေသရဲ့အပန်းဖြေဒေသအဖြစ်ပြောင်းလဲပစ်လို့ရတယ်လို့လည်းသမ္မတထရန့်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံနယ်စပ်တချို့ကိုလျှက်စစ်မီအင်တာနက်နဲ့ဆက်သုံးစီတင်ပို့မှုတွေကိုထိုင်းနိုင်ငံကဒီကနေ့ပဲဖျက်တောက်လိုက်ပါတယ်။မြန်မာနယ်စပ်အခြေစိုက်တရုတ်နိုင်ငံသားထိန်းချုပ်ထားတဲ့ကြားဖြန့် online link လေခိုင်းနေမှာအလုပ်လုပ်ဖို့ထိုင်းနိုင်ငံကတဆင့်လူကုန်ကူးခံရတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်လာပြီးမှထိုင်းဘက်ကဒီကနေ့ဖေဖော်ဝါရီလ5ရက်နေ့မနေ့9ရက်ကစပြီးဖျက်တောက်လိုက်တာပါ။ဘန်ကောက်မြို့ကထိုင်းနိုင်ငံလျှက်စစ်ပေးဝေးဌာနရုံးချုပ်ကနေလျှက်စစ်မီဖျက်တောက်တဲ့လုပ်ငန်းကိုထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ပြည်ထရေးဝန်ကြီးလည်းဖြစ်တဲ့အနုတင်ချန်ဝေရာကူကကြီးကြပ်ပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရိပ်သာလန်းကအမွေဆန်အငင်းပွားမှုရှိနေတဲ့တောင်ဆန်းစုကြည်ရဲ့အချမ်းအမှတ်54ကိုဒီကနေ့မှာတတိယအကြိမ်လီလန်တင်ရောင်းချဖို့ကြိုးစားပေမဲ့ဝယ်ယူသူမရှိပဲလီလန်ပွဲမှအောင်မမြင်ပြီးဆုံးသွားခဲ့ပါတယ်ကမာရွတ်တရားရုံးဆုံးဖြတ်ချက်အရဒီကနေ့ဖေဖော်ဝါရီလ5ရက်နေ့မှာလီလန်ကြံကင်းစေကြံ့ငွေ298ဘီလီယံနဲ့တတိယအကြိမ်မြောက်လေလံဆွဲဖို့အဆိုပြုခဲ့တာဖြစ်ပါတယ်။အိမ်နဲ့ခြံကို2004ခုနှစ်မှလ10ရက်နေ့မှာတစ်ကြိမ်ဩဂုတ်လ15ရက်နေ့မှာတစ်ကြိမ်စူးစမ်းခဲ့ပေမဲ့ရမထွက်ခဲ့ပါဘူးခင်ဗျာ။
။တင်ပြချင်းစကတော့ကိုစောင်းဝင်လိုက်ကပြပြပေးခဲ့တာပါ။ဗုဒ္ဓဟူးညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုံရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုးဂီလ်နဲ့နယ်ဆန်လိုပတ်တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အသံလွှင့်အစီအစဉ်ကိုတော့အစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များတွေကမြမပြည်သူပြည်သားအားလုံးပဲအနေနဲ့ခတ်သိမ်းကြည့်နေပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမလေးပါပါ This program has come.